to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American အတန်းရဲ့2018ခုနှစ်မေလ18ရက်တောက်ကြနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျမမြတ်သစင်အောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲသတင်းတွေကိုနန်းလောင်နဲ့အတူချင်ညာပေးသွားမှာပါ။ American ဘူထောက်လိုင်း AgencyCIA ရဲ့ဒီပထမဆုံးအမျိုးသမီးအကြီးအကဲဖြစ်ဂျီနာဟက်စပယ်ကိုအမေရိကန်အထက်လွှတ်တော်ကနေပြီးတော့အတည်ပြုပေးလိုက်ပါပြီ။ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုသတ်မှတ်လိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးမှကြားမှာကတော့မြန်မာနိုင်ငံကို9ရက်ကြာခရီးရောက်ရှိနေတဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးအပြုသဘောဆွေးနွေးခဲ့တယ်လို့ဆိုပါတယ
် I'm also here because this is a very important country to USAID and we have a very broad portfolio of work here have for quite some
အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ American Outlook တော်နိုင်ငံခြားရေးရာကော်မတီကဥပဒေကြမ်းတစ်ခုကိုအတည်ပြုလိုက်တဲ့အပေါ်မြန်မာအစိုးရရဲ့သဘောထားတုံ့ပြန်ချက်လက်ရှိကချင်းပြည်နယ်ကပဋိပက္ခတွေအပေါ်ကုလသမဂ္ဂနဲ့ American အပါအဝင်နိုင်ငံတကာကစိုးရိမ်နေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာကဏ္ဍနဲ့တုဒ္ဒဆုံလင် American တခွင်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးကြပါအောင်ရှင်။
Gina Haspela American Bureau of Online Agency CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်လာပါလိမ့်မယ်။ကြာသပတေးနေ့က American ထက်လွှတ်တော်စစ်ဆေးဌာနဘွဲမှာ CIA ရဲ့အရင်ကလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့လွှတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်သူကို CIA ညွှန်ကြားမှုသည့်အဖြစ်ထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်တာပါ။ Haspela ကိုထောက်ခံသူတွေထဲမှာ Democrat ထက်လွှတ်တော်အမတ်6ဦးပါဝင်ပြီးကန့်ကွက်သူတွေထဲမှာတော့ Republican အမတ်2ဦးပါဝင်ပါတယ်။ပြီးခဲ့တဲ့လကနိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုခံလိုက်တဲ့ Mike Pompeo နေရာမှာ Haspela ကိုအစားထိုးခံထားဖို့အတည်ပြုလိုက်တာပါ Gina Haspela ကိုခံထားရေးကြားနာပွဲအတွင်းအဓိကအခြေတင်ဖြစ်ခဲ့တဲ့ကိစ္စကတော့2001ခုနှစ်စက်တင်ဘာ17ရက်နေ့ကအမေရိကန်မိအောင်စုကိုအကြမ်းဖက်ဝါရဆွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးသူတွေကို CIA ကအပြင်းထန်နှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေပေါ်သူကိုယ်တိုင်ကြီးကြပ်ခဲ့တဲ့ကိစ္စဖြစ်ပါတယ်အဲ့လိုနှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေဟာလူစံနှုန်းကိုချင်းတိတ်ခါပိုင်းအရာမှားယွင်းသလားဆိုတာကိုဖြေဆိုဖို့အဲ့ဒီစစ်ဆေးကြားနာပွဲအတွင်း Haspela ကအကြိမ်ကြိမ်ညင်းဆိုခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကသူရဲ့နျူကလ িয়ার အစီအစဉ်ကိုလက်လျှော့ဖို့သဘောတူခဲ့မယ်ဆိုရင်ခင်မီတာစုဆက်ပြီးအာဏာကိုင်ဆွဲထားနိုင်မှာဖြစ်ပြီးမြောက်ကိုရီးယားနိုင်ငံလည်းအတော်ချမ်းသာကြော်ဝါလာမယ်လို့သမ္မတဒေါ်နယ်ထရမ့်ကဟောကိန်းထုတ်လိုက်ပါတယ်။ခေါင်းဆောင်ကင်ဂျွန်အွန်းနာဒီအပေးအယူကိုသဘောမတူဘူးဆိုရင်တော့ချွတ်ချုံကျနေတဲ့မြောက်ကိုရီးယားနိုင်ငံပြတ်တုံးသွားလိမ့်မယ်လို့လည်းသမ္မတထရမ့်ကသတိပေးပါရတယ်။ထရမ့်နဲ့ကင်တို့စင်ကာပူမှာဂျွန်လ10ရက်နေ့တွေ့ဆုံမှုစီစဉ်ထားတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဒီသတင်းမှအထင်မှားပဲလှေးသံပြောင်းလာတာဟာမကြသေးခင်ကကင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကြားဒုတိယအကြိမ်တွေ့ဆုံတော့ရဲ့အရလာဖြစ်နိုင်ကြောင်းသမ္မတထရမ့်ကကြာတာပလင်းနဲ့မှာပဲမှတ်ချက်ပေးခံမှန်ခဲ့တာပါကင်ဂျွန်အွန်းအပေါ်သမ္မတရှီကဩဇာလွှမ်းမိုးထားတာဖြစ်နိုင်တယ်လို့နေတော်မဟာမိတ်အဖွဲ့အတွင်းရင်းမှုချုပ်ယန်စတိုလင်ဘတ်နဲ့အိုဗယ်ယုံခန့်အတွင်းသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါတည်တည်ဆွေးနွေးပွဲတာဖြစ်သွားမယ်ဆိုရင်နောက်တစ်ခုကိုဆက်လုပ်မယ်လို့ထရမ့်ကပြောပါတယ်မြောက်ကိုရီးယားအစိုးရကတည်တည်ဆွေးနွေးပွဲအတွက်တန်လျာဖြစ်စရာကြေညာချက်တွေထုတ်နေပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေကြားဆက်လက်ဆွေးနွေးမှုတွေအရာအစီအစဉ်ထားတာတွေပြင်မဲ့ပုံတော့မတွေ့ရဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်
ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုပြောင်းလဲသတ်မှတ်လိုက်ကြောင်းဒီကနေ့ထုတ်ပြန်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒေတာရင်းမှာတော့ရောဂါကူးစက်မှုအဆင့်ကိုအလယ်အလတ်အဆင့်ကနေအမြင့်ဆုံးအဆင့်ဖြစ်ပြောင်းလဲခဲ့ပြီးနိုင်ငံတကာမှာတော့အနိုင်ဆုံးအဆင့်ဖြစ်သတ်မှတ်ထားတာပါ။အနောက်မြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့လူသတန်းလောင်နေထိုင်တဲ့ဘန်ဒါဂါမြို့မှာယောဂကူးစက်နေမှုကိုအတည်ပြုခဲ့ပြီးတဲ့နောက် WHO ကအခုလိုပြောင်းလဲအဆင့်သတ်မှတ်လိုက်တာပါဘန်ဒါဂါဟာအခုလောက်အစောပိုင်းကဒီယောဂကူးစက်ပြန့်ပွားခဲ့တဲ့ဘိုက်ခိုရိုဒေတာကနေကီလိုမီတာ150လောက်အကွာမှာတည်ရှိတာပါ WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကဒီအခုလိုအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းပြောပါတယ်အခုခါမှာတော့အခြေအနေကိုစောင့်ကြည့်ဖို့ကျွမ်းကျင်သူပညာရှင်30လောက်ကို အဲ့ဒီကိုဆင်းလွတ်ထားပြီးတော့ဒီ Ebola virus ကူးစက်ပြန့်ပွားမှုကိုတားဆီးဖို့ယောဂကာကွယ်ဆေး4000လောက်လဲဗုဒ္ဓဟူးနေ့ကမြို့တော်ကင်ရှာစာကိုရောက်လာပါတယ်လွန်ခဲ့တဲ့သတင်းပတ်တွင်ယောဂကူးစက်ခံရသူပေါင်း44ဦးထိရှိခဲ့ပြီးအဲ့ဒီထက်က23ဦးထက်မနည်းသေဆုံးသွားပါတယ်1994ခုနှစ်ကအီဘိုလာယောဂပိုးကိုစတင်ရှာဖွေတွေ့ခဲ့ပြီးတဲ့နောက် 2014 ခုနှစ်မှာဒီယောဂပိုးဟာအကြီးအကျယ်ပြန့်ပွားခဲ့တာကြောင့် Now Africa နိုင်ငံတွေဖြစ်တဲ့ Guinea Liberia Sierra Leone နိုင်ငံတွေမှာလူပေါင်း10,000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ
ပါလက်စတိုင်းတို့ရဲ့လူအခွင့်အရေးကိုအစ္စရေးတို့ဘက်ကစနစ်တကျပိတ်ပင်တားဆီးတဲ့အတွက်ဆိုပြီးအစ္စရေးကိုကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကပြစ်တင်ပြောဆိုလိုက်ပါတယ်။ဒီသတင်းမှအစောပိုင်းကာဇာဒေသမှာဖြစ်ပွားခဲ့တဲ့ပါလက်စတိုင်းတို့ရဲ့ဆန္ဒပြပွဲအတွင်းတိစုံတရားရသူနေရာအောင်အစ္စရေးဘက်ကအားထုတ်လုပ်ကန်ခဲ့တဲ့အထောက်အထားအနေချင်းပဲတွေ့ရတယ်လို့လူအခွင့်အရေးကော်မရှင်နာမင်းကြီးဇိုင်ယက်ဒရတ်အယ်ဟူဆိန်ကပြောပါတယ်။ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေကိုလည်းသူကထောက်ခံသွားပါတယ်။ကာဇာဒေသကဆန္ဒပြသူတွေကိုအစ္စရေးတပ်ဖက်ကအကြမ်းဖက်နိုင်နေမှုတွေဖြစ်ပွားခဲ့ပြီးနောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အထူးစီဝေးရကိုတိကနေတောက်ကြနေမှာခေါ်ယူခြင်းပါတဲ့အချိန်ကော်မရှင်နာမင်းကြီးအယ်ဟူဆိန်ကအဲဒီလိုပြောဆိုသွားတာပါအစ္စရေးပါလက်စတိုင်းနယ်စပ်မှာဆန္ဒပြတဲ့လူအုပ်ထဲကိုအစ္စရေးတပ်သူကတနင်္လာနေ့မှာတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်ပါလက်စတိုင်း60နေပါသေဆုံးပြီးတော့လူပေါင်း3000နေပါဒဏ်ရာရသွားတာပါကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအစ္စရေးသံအမတ်ကတော့ကာဇာအကြမ်းဖက်မှုကိုကော်မရှင်တစ်ခုအနေနဲ့စုံစမ်းပေမဲ့လည်းမြေပြင်အနေအထားကိုစာရင်းတပြင်းစာတောင်ပြောင်းလဲသွားစေမှာမဟုတ်ဘူးလို့ပြောပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ American အလုပ်တော်နိုင်ငံခြားရေးရာကော်မတီမှာ Burma Act 2018မြန်မာနိုင်ငံဆိုင်ရာဥပဒေ2018ဆိုတဲ့ဥပဒေမူကြမ်းတရက်ကိုကြာလပြီးနေ့ကအတည်ပြုကြောင်းကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးမြင့်တင်ဖို့အတွက်ဒီဥပဒေမူကြမ်းကိုအတည်ပြုတာဖြစ်တယ်လို့ဆိုပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြတဲ့မြန်မာစစ်ဘက်အကြီးတန်းတာဝန်ရှိသူတွေကိုကိုယ့်လုပ်ရက်ကိုတာဝန်ခံစေဖို့ဒီဥပဒေမူကြမ်းထဲမှာတောင်းဆိုထားပါတယ်ဒါပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကိုခွင့်ပြုဖို့ရိုဟင်ဂျာတွေပြန်လာနိုင်ရေးစီစဉ်ဆောင်ရွက်ဖို့နဲ့ရိုက်တာသတင်းတော်တွေဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လည်ပေးဖို့စတဲ့အချက်တွေကိုလည်းမြန်မာဆွေရကိုတောင်းဆိုပါရယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူ့အခွင့်အရေးကိုတော့မှမပေးဘဲညှင်းပယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့ American အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ California ပြည်နယ်အောက်လွှတ်တော်အမတ် Ed Rice ကဒီဥပဒေမူကြမ်းအတည်ပြုကြောင်းကြေညာချိန်မှာပြောသွားပါရယ်အလုပ်တော်နိုင်ငံခြားရေးရာကော်မတီမှအတည်ပြုလိုက်တဲ့ဒီဥပဒေမူကြမ်းဥပဒေအဖြစ်အသက်ဝင်ဖို့ကတော့အလုပ်တော်တစ်ခုလုံးကရောအထက်လွှတ်တော်မှာပါအတည်ပြုပြီးတမရကလက်မှတ်ရေးထိုးမှသာတရားဝင်ဥပဒေဖြစ်လာမှာပါခင်ဗျာ
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ရဲ့အိမ်ကိုဒီကနေ့မနေ့အစောပိုင်းမှာရဲကအတော်များများရောက်လာတဲ့အတွက်သူ့ကိုဖမ်းတော့မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေတိုးလာနေပါတယ်ငွေဆက်ကူတွေလှည့်ဖို့ယတနာတွေနဲ့တခြားအဖို့တန်ပစ္စည်းတွေပါတဲ့တမ်မိုဂျီလက်ကိုက်184လုံးနဲ့ခီးဆောင်လက်ဆွဲတိတာ82လုံးကိုရဲကဒီကနေ့တင်စီလိုက်တာပါအချင်းပြတ်ခြားစားမှုငွေကြေးခဝါချမှုတွေနဲ့ဆွဆွဲချက်တွေနဲ့မစ္စတာနာဂျစ်ကိုစုံစမ်းစစ်ဆေးနေရတဲ့တစ်စိတ်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာပါကွာလာလမ်ပူမြို့ကအစီအမင်းကုနိုအဆောက်အဦတစ်ခုမှာမစ္စတာနာဂျစ်နဲ့ပတ်သက်နေတဲ့တိုက်ခန်းတွေကိုလည်းကြာရပတိနေနောက်မှကစပြီးတော့ဝင်ရောက်ရှာဖွေရမှာအဖို့ရန်ပစ္စည်းတွေကိုတင်ယူနိုင်ခဲ့တယ်လို့အာနာပိုင်းတို့ကပြောပါတယ်I1MDB ကုမ္ပဏီရဲ့ရန်ပုံငွေတွေကိုဝန်ကြီးချုပ်အောင်နာစစ်ကအလွယ်သုံးစားလုပ်ခဲ့တဲ့အရှုပ်တော်ပုံကစုံစမ်းစစ်ဆေးနေရတဲ့ဒစိတဲ့ပိုင်းအဖြစ်အခုလိုရှာဖွေတင်ဆက်မှုတွေလုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတဦးကပြောပါတယ
်နိုင်ငံကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့ American နဲ့တရုတ်နှစ်ရက်ကြာဆွေးနွေးပွဲတွေကနေဒီကနေ့တောက်ကြနေမှာသဘောတူညီချက်ရရှိဖို့ကြိုးစားနေပါတယ် American ဗန်နာရေးဝန်ကြီး Steve Mnuchin ဟာတရုတ်ဒုတိယဝန်ကြီးချုပ် Liu He နဲ့ကိုယ်စားလှယ်အဖွဲ့ကို Washington မှာလက်ခံတွေ့ဆုံနေတာပါဒီစည်းဝေးဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကတရုတ်နဲ့ American ကြားကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့မျက်မျက်တတဖြစ်အောင်ဘေကျင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတဲ့အစည်းအဝေးရဲ့နောက်ဆက်တွဲအစည်းအဝေးတစ်ခုဖြစ်တယ်လို့အင်မီရောကပြောပါတယ်ကုန်သွယ်ကုန်တွေစီးချက်ကောက်ခံမယ်လို့မတ်လအတွင်းနှစ်နိုင်ငံလုံးကအပြန်အလှန်ကြေညာပြီးတဲ့နောက်အခြေအနေတွေထက်ဆိုးရွားမလောင်အောင်ရည်ရွယ်ပြီးတော့အခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ် Trump ဟာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့တင်းတင်းမာမာပြောဆိုလို့ရှိပေမဲ့လည်းတရုတ်တယ်လီဖုန်းကုမ္ပဏီကြီး ZTE လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်အောင်ကူညီဖို့ဆန္ဒရှိကြောင်းကိုလည်းသိရတဲ့ဒီလွှတ်တော်အမတ်တွေကတော့ Trump ရဲ့ရည်ရည်ချက်အပေါ်ဝေဖန်မရဖြစ်နေပါတယ်။ American ကုန်သွယ်ရေးဌာနက American လုပ်ထုတ်ကုန်ပစ္စည်းတွေကိုဝယ်ယူခွင့်ပိတ်ပင်လိုက်ပြီးတဲ့နောက် ZTE ကုမ္ပဏီဟာသူပိုင်စက်ရုံတစ်ခုနဲ့အဓိကကျတဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ရပါတယ်။ American တို့ပစ္စည်းတွေတက်ဆင်ထားတဲ့ပို့ကုန်တွေကိုတရုတ်နိုင်ငံဟာမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကိုရောင်းချနေတာဖြစ်ပြီးဒါဟာ American ရဲ့ကုန်သွယ်ရေးတားမြစ်ချက်တွေပေါ်ချိုးဖောက်နေတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေပူးပေါင်းပြီးတော့အကြမ်းဖက်မှုတမ်းမြန်နိုင်နေရင်းနဲ့ခုခံကာကွယ်မှုဆိုင်ရာတနစ်သာစီရေးလက်ချက်မှုပိတ်ပဲအခမ်းအနားကိုဒီကနေ့တောက်ကြနေမှာကျင်းပပါရယ်ဖိလစ်ပိုင်နဲ့အမေရိကန်တပ်သား 8,000 နေပါရိုရဲ့စီရေးလက်ချက်မှုတွေမှာကန်တက်လက်ချက်ခံတွေလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးတာနဲ့တဘာဝပေးအန်ရဲ့တင်သူတွေကဲဆဲရေးလက်ချက်ခံတွေကိုပူရဲလက်ချက်ခဲတာပါအမေရိကန်နဲ့ဖိလစ်ပိုင်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုသမ္မတရိုဒရီဂိုဒူတာတေးကစန့်ကျင်ပြောဆိုခဲ့ပြီးတဲ့နောက်ပူရဲစီရေးလက်ချက်မှုတွေကို2019မှာရှော့ချခဲ့တာပါဒေသခံတွေကဘာလီခါတန်လို့ခေါ်တဲ့စီရေးလက်ချက်မှုချို့မှာဂျပန်နဲ့ဩစတြေးလျတပ်ဖွဲ့တွေလည်းဒုတိယအကြိမ်အဖြစ်ပါဝင်ခဲ့ကြပါတယ်ရှင
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပေးပါမယ်။ပထမဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေအပေါ်တုံ့ပြန်အရေးယူဖို့ရည်ရွယ်ပြီး American Outlook တော်နိုင်ငံခြားရေးရာကော်မတီကဥပဒေကြမ်းတစ်ခုကိုအတည်ပြုလိုက်တာဟာအကျိုးမရှိနိုင်တဲ့အတွက်ပြန်လည်စဉ်းစားဖို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ကြက်တဲနဲ့ပတ်သက်လို့နိုင်ငံတကာကဖိအားပေးနေတဲ့အချိန်မှာအခုလိုအမေရိကန်ကဥပဒေကြမ်းတရက်ကိုပြဋ္ဌာန်းပြီးအရေးယူဖို့ပြင်ဆင်လာတဲ့အပေါ်တုံ့ပြန်ချက်တွေနဲ့သဘောထားအမြင်တွေကိုကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်
။ဘာမာအက်2018ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကမေလ18ကြာသပတေးနေ့မှာအတည်ပြုလိုက်ကြတာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်အနေနဲ့ရခိုင်အရေးတောင်းဆိုချက်တွေပါတဲ့ဘာမာအက်2018ဥပဒေကြမ်းကိုအတည်ပြုလိုက်တာဟာကောင်းကျိုးထက်ဆိုးကျိုးတွေကိုသာဖြစ်ပေါ်စေမှာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးက VOA ကိုပြောပါတယ်
။ဘာမာ2018ဆမတ်ချင်းအားဖြင့်အတူတူကျွန်တော်တို့ကဟိုစင်ကာပူပြောတင်တယ်။အတူတူကဘာဖြစ်နိုင်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ဒင်းသားတွေဒီဆက်ဆံမှာဂျီလိုဖြည့်ချင်းတက်တာပါလဲဆိုတော့ဒင်းသားတွေကဒီမြန်မာနိုင်ငံကျန်လာလို့အကျန်လာလို့ဟာကိုမြန်မာနိုင်ငံသဘောတူညီစွာဆောင်ရွက်ဖို့ဒါကိုတွန်းအားပေးဖို့လိုတယ်။အဲ့ပေါ်မှာဟိုဒင်းသားတွေတစ်ဆက်တစ်ဆက်ပြောကြချက်ကြီးနောက်ပြည်မားတွေပေါ်မှာထိခိုက်ပြီးတော့မြန်မာနိုင်ငံကိုအပြစ်ပေးပြီးတော့ဒါတွေလက်ခံဖို့တိုက်တွန်းမယ်ဆိုတာကတော့ဒါကလက်ပြီးချိန်မှနေသိပ်ပေါ်နေတယ်ဖြစ်ဖြစ်ဖြစ်လိုက်တဲ့တိုက်တွန်းချက်မျိုးကဒင်းသားတွေမြန်မာကိုမြန်မာနိုင်ငံသဘောတူညီတဲ့အတိုင်းဆောင်ရွက်ဖို့ဆိုတာမျိုးဖြစ်ဖြစ်နေ
မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်ကနေရပ်သားလက်ထက်အာဏာအပြောင်းလဲတွေဖြစ်လာစီရင်မှာအမေရိကန်ပြည်ထောင်စုကတန်တမာအေးအေးရကြိုးပမ်းဆောင်ရွက်မှုတွေအပါအဝင်ဖိအားပေးမှုတွေရှိခဲ့တာပါဒေါန်ဆန်းစုကြည်တို့ရဲ့ NLD အစိုးရတက်လာပြီးနောက်ပိုင်းအမေရိကန်အောက်လွှတ်တော်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူနိုင်ဖို့အခုလိုဥပဒေကြမ်းအတည်ပြုဆောင်ရွက်လာတာတွေကြောင့်ပဋိပက္ခတွေပုံမပြင်းထန်စေမှာဖြစ်တာကြောင့်ဥပဒေအဖြစ်အတည်မပြုခင်မှာပြန်လည်သုံးသပ်စေချင်တယ်လို့သမ္မတရုံးပြောခွင့်ရဦးစော်ဒေကပြောပါဗျ။အမေရိကန
်မြန်မာစုပိုင်းကတော့ကျွန်တော်တို့ကတော့ကျွန်တော်တို့နိုင်ငံကိုအစဉ်အပြိုက်ပေါ်တော့ဒီလိုဒီပြောင်းရေးပြန်လည်သမ္မတတွေကကျွန်တော်မယားဒီကအမေရိကန်ခံစားနာကိုလေ့ထားတယ်။ဆိုတော့ပေါ့နော်ကျွန်တော်တို့အခုဒီကလေးအချိန်ကြီးနဲ့ကျင်းသွားပြီးတော့ဒီလိုတိုက်တွန်းချက်တွေလောက်လာမယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံအတွင်းကဆောင်ရွက်ချက်တွေပေါ်မှာစိုးစိုးထိခိုက်မှုတွေဖြစ်လာနိုင်တယ်။ကျွန်တော်တို့ပြည်ပနိုင်ငံတကာကအလုံးစည်းအားကိုပုံမှန်ပြီးတော့ချက်စီတဲ့ဆောင်ရွက်ချက်တွေကကျွန်တော်တို့ပြည်ထဲမှာပို့ပြီးတော့ပြည်ပခါတွေပြင်ဆင်နေကြဆိုတော့ကျွန်တော်ပြောချင်တယ်။ဒီဟာကအဲ့ဒါအခုဟိုတရားဝင်ဟိုဥပဒေရှိဒီလေးပြန်မော်နော်ကျွန်တော်တို့တိုက်တွန်းနေတယ်။ဆက်နေ300ဆိုကြနေ300ပြည်နေ
။ရခိုင်ပြည်နယ်အကြတဲ့နေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကဖိအားတွေပေးနေတဲ့အထက်မှာအခုနောက်ဆုံးအမေရိကန်ကဥပဒေတရပြဋ္ဌာန်းအရေးယူဖို့ပြင်ဆင်လာတာလဲပါဝင်တာပါ။မြန်မာအစိုးရဘောဒီလိုနိုင်ငံတကာရဲ့ဖိအားတွေရှော့ချနိုင်ဖို့ဆိုရင်မြန်မာနိုင်ငံရဲ့လွှတ်တော်တွေအနေနဲ့တန်တမာရေးလမ်းကြောင်းအရအားထုတ်ဆောင်ရွက်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ်။
လက်ရှိအခြေအနေမှာပေါ့လေမြန်မာနိုင်ငံပေါ်မှာဒီနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့တော့ဖိအားပေးတာတွေများလာတာကိုတွေ့ရတယ်။နောက်အချက်တဲလည်းပဲများလာတာတွေ့ရတယ်။အဲ့ဒီအခြေအနေမျိုးမှာကျွန်တော်မြင်တာတော့တော့မြန်မာအစိုးရတော့လွှတ်တော်ကြီးတော့တက်မတော်အနေနဲ့ဖိအားများလာရင်နိုင်ငံတကာနဲ့ထိတွေ့ဆက်ဆံမှုကိုပိုပြီးတော့တော့ချက်ထွင်မှုလိုအပ်တယ်။တော့ပိုပြီးတော့ထိထိရောက်ရောက်တော့ထိတွေ့ဆက်ဆံရှင်းလင်းနိုင်မှုလိုအပ်တယ်လို့မြင်တယ်။အထူးသဖြင့်တော့ပေါ့လေဒါအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့ဆောင်ရွက်ချက်ဖြစ်တဲ့အတွက်ကြောင့်မလို့တော့မြန်မာနိုင်ငံရဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တွေအနေနဲ့ဒီ app နဲ့ပတ်သက်ပြီးတော့ဟလာအသေးစိတ်လေ့လာပြီးတော့တော့ဘယ်လိုပုံစံမျိုးပေါ့လေတော့ lobby လုပ်လို့ရမလဲ။နောက်ပြီးတော့ဘယ်လိုပုံစံမျိုးဟလာဖြည့်ရှင်းလို့ရမလဲ။ဘယ်လိုပုံစံမျိုးထိတွေ့ညှိနှိုင်းဆောင်ရွက်ဖို့ဖြစ်နိုင်မလဲဆိုတာကိုဟိုဆန်းစစ် ဖော်ဆောင်မှုအရေးကြီးတယ်လို့အဲ့လိုမြင်ပါတယ
်။ဘာမား Act 2018ဥပဒေမူကြမ်းထဲမှာတော့ရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့မြန်မာစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကကိုယ်လုပ်ရအတွက်တာဝန်ခံစေဖို့ကိုလည်းတောင်းဆိုထားပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာကစွပ်စွဲနေသလိုလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားတာမျိုးမရှိကြောင်းငြင်းဆန်ထားပြီးကျူးလွန်သူတချို့ကိုလည်းအရေးယူအပြစ်ပေးထားကြောင်းပြောဆိုထားပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီရဲ့ဥပဒေဂျန်နဲ့မှာတော့ရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရမှာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုဝင်ဝင်ပြုဖို့နဲ့ရိုဟင်ဂျာတွေနေရပ်ပြန်လာနိုင်ရေးအမြန်စီစဉ်ဆောင်ရွက်ပေးဖို့တို့အပြင်ရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းရယူရင်းဖမ်းဆီးခံရတဲ့ Writers သတင်းနောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအမြန်ပြန်လွှတ်ပေးဖို့စတဲ့အချက်တွေကိုလည်းတောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြပေးခဲ့တာပါအခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံကို9ရက်ကြာခရီးရောက်ရှိနေတဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးစားနပ်ရိက္ခာဖူလုံရေးဖွံ့ဖြိုးမှုအစီအစဉ်အပါအဝင်ရခိုင်ပြည်နယ်အရေးနဲ့ဒုက္ခသည်အရေးစတာတွေကိုအပြုသဘောဆွေးနွေးခဲ့တယ်လို့ပြောဆိုလိုက်ပါတယ်ရန်ကုန်မြို့ American Center မှာကျင်းပတဲ့ USAID အကြီးအကဲ Mark Green နဲ့ Media စကားဝိုင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ Dawkins Sowin ကပြောပြပေးမှာပါ
။ကောင်းပါပြီ။ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green က American နိုင်ငံသားဝင်ကြီး Mike Pompeo ရဲ့တာဝန်ပေးချက်အရမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးထွက်ခဲ့တာဖြစ်တယ်လို့ပြောပါရတယ်။ဒီကနေ့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ရခိုင်ပြည်နယ်အရေးအပြုသဘောဆွေးနွေးခဲ့တယ်လို့အခုလို့ပြောပါရတယ်
။ From Bangladesh obviously we've come here to Burma had a good meeting not just with the state council this morning but with some of the officials who
ကျွန်တော်ဘင်္ဂလားဒေ့ရှ်ကနေမြန်မာပြည်ကိုလာခဲ့တာပါဒီနေ့မနက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောဖွံ့ဖြိုးရေးဆိုင်ရာတာဝန်ရှိသူတို့ချို့နဲ့ပါကောင်းကောင်းဆွေးနွေးပြပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလက်တွေ့ကင်တွေနေရတဲ့တာဝန်ရှိသူတွေနဲ့အပြုသဘောဆွေးနွေးခွင့်ရခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ပြီးတော့အကျိုးကြောင်းနားထောင်မယ်လေလာအကဲဖြတ်ပြီးနိုင်ငံသားရေးဝန်ကြီးကိုတင်ပြဖို့ဖြစ်ပါတယ်။အမေရိကန်အနေနဲ့ထိရောက်တဲ့အခန်းကဏ္ဍကနေဘယ်လိုပံ့ပိုးမလဲဆိုတာကိုသုံးသပ်ပြီးတော့မူဝါဒချမှတ်နိုင်ဖို့ဖြစ်ပါတယ်
။ USAID အကြီးအကဲ Mark Green ဟာဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းကော့ခ်ဆက်စ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေအနေနဲ့ဆန္ဒအလျောက်ဘေးကင်းလုံခြုံတိတ်ခါရှိစွာနေရရင်ပြန်လာနိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကတအားသည့်လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရန်ပုံငွေအမေရိကန်ဒေါ်လာ44သန်းပံ့ပိုးဖို့ရှိတယ်လို့လည်းဆိုပါတယ်။အဲ့ဒီအထောက်ပံ့ငွေအမေရိကန်ဒေါ်လာ44သန်းအနည်းတန်း30ကဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေအတွက် WFP ခေါ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကတာဝန်ယူမှဖြစ်ပြီးတော့ဒေါ်လာ14သန်းကတော့မြန်မာပြည်တွင်းရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေအတွက်လူသားချင်းစာနာမှုအထောက်အပံ့တွေနဲ့ဖွံ့ဖြိုးမှုအကူအညီတွေအတွက်ဖြစ်တယ်လို့လည်းပြောပါတယ်။ USAID ရဲ့မြန်မာနိုင်ငံအတွင်းဖွံ့ဖြိုးမှုအကူအညီတွေနဲ့ပတ်သက်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးဖြစ်တဲ့အကြောင်းကို Mr. Mark Green ကအခုလိုပြောပါတယ်။
I'm also here because this is a very important country to USAID and we have a very broad
ကျွန်တော်ဒီကိုလာတာဟာ USAID အတွက်မြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံဖြစ်လို့ပါပဲကျွန်တော်တို့နယ်ပယ်အတော်များများမှာအကူအညီတွေပေးနေပါတယ်စားနပ်ရိက္ခာဖူလုံရေးနဲ့ပတ်သက်ပြီးတော့အကူအညီပေးနေတာနှစ်အတော်ကြာခဲ့ပါပြီဒီစားနပ်ရိက္ခာဖူလုံရေးနဲ့ပတ်သက်လို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလေးပေဆွေးနွေးခဲ့တာပါဒါတွေမကပါဘူးကဘာတဝမ်းကျန်းမာရေးအစီအစဉ်တွေမြန်မာပြည်တွင်းအဆုတ်ရောဂါပပျောက်ရေးကြိုးပမ်းမှုတွေမှာအကူအညီနိုင်တာကိုလည်းကျွန်တော်တို့ဂုဏ်ယူပါတယ်
မြန်မာပြည်တွင်ဖွံ့ဖြိုးရေးဆောင်ရွက်တဲ့နေရာမှာပြည်သူလူထုအတွက်တရားအကျိုးသက်ရောက်စေမယ့်တာဝန်သည့်စီမံအုပ်ချုပ်ရေးစနစ်ထွန်းကားစေဖို့အတွက်လည်း USAID ကလူထုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်း Mr. Mark Green ကပြောပါရယ် USAID အနေနဲ့မြန်မာနိုင်ငံအတွက်2018ခုနှစ်ကနေဒီကနေ့အထိဖွံ့ဖြိုးမှုအကူအညီစုစုပေါင်းဒေါ်လာတန်း300ပေးအပ်ခဲ့ပြီးဖြစ်တယ်လို့ USAID တာဝန်ရှိသူတွေကပြောပါရယ် USAID အကြီးအကဲ Mark Green နဲ့သူလူဦးရေဒုက္ခသည်နဲ့ရှစ်ပြောင်းနေထိုင်သူများအရေးဆိုင်ရာ American လက်ထောက်နိုင်ငံသားရေးဝန်ကြီး Max Torella နဲ့ USAID လက်ထောက်အုပ်ချုပ်ရေးမှူး Gloria Steele တို့လည်းလိုက်ပါလာခဲ့ကြပါတယ်။မနေ့ပြန်စနေနေ့မှာတော့လူထုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဆွေးနွေးဖို့စီစဉ်ထားပါတယ်ရှင
်။ရရှိများရှင်။ပြည်တွင်းဆက်ရွက်ဆက်ရေးနဲ့ညီညာရေးမကြတဲ့ခင်ကတောင်းဆိုဆန္ဒပြပွဲတွေမှာ
ခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ငင်းချမ်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှ19ပုံမှ20တို့အပြင်အတိအပြည့်မှုပုံမှန်90တို့နဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီ။တရားစွဲဆိုအရေးယူမှုတွေအတွက်ရင်းကျော်ပိတ်ဆို့မှာလူမှုကြားအထက်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့စနားပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလား။ဒါမှမဟုတ်ခွင့်ပြုချက်မရဘဲစနားပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေ။
ဒါရှင်တို့အခုနားဆင်နေကြရတာကတော့ VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ဆိုင်ရာသတင်းတပုတ်ကိုတင်ပြကြပါမယ်။ကချင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ KIA နဲ့မြန်မာစစ်တပ်ကြားမကြသေးခင်ကတိုက်ပွဲတွေကြောင့်ဒေသခံထောင်နဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့အဖြစ်ကိုဆယ်စုနှစ်ချီဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအပေါ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာကစိုးရိမ်တဲ့သဘောထားတွေထွက်ပေါ်လာနေပါတယ်။တက်ကြွလှုပ်ရှားသူတွေရဲ့စီရဲဆေးရေလှူရှားမှုတွေလည်းပေါ်ပေါက်လာခဲ့ပါတယ်။ဒီအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်
။မြန်မာစုအနေနဲ့ပြစ်ခတ်ရဆေးရေသဘောတူညီချက်2011ခုနှစ်မှာပြစ်ပျက်ခဲ့ပြီးတဲ့နောက်မကြာခဏလက်နက်ကင်ပြစ်ခတ်တွေကြုံနေရတဲ့ကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့မြန်မာစစ်တပ်တို့ကြားဧပြီလကစလို့တိုက်ပွဲတွေတကြောပြန်ပြင်းထန်လာရကထောင်နဲ့ချီရဲ့ဒေသခံတွေလည်းပြေးလို့ရထွက်ပြေးတိမ်းရှောင်ကြရတာပါ။တပ်ဖွဲ့တွေကပြိမ့်မိနေကြတဲ့ဒုက္ခသည်တွေထဲမှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေအပြင်တက်ကြီးရွယ်တွေလည်းပါဝင်ခဲ့ကြပါတယ်
။ချီခုံရ
တက်ရရရှိနေပြီလို့ဆိုတဲ့ပချင်းစစ်ရှောင်းဖောက်ကစနေရကြတောထဲမှာစာရေးစာပြက်လက်ပြီးထိတ်လန့်တကြနေခဲ့ရတဲ့အကြောင်းဂျင်းဖော့ပါသာစကားနဲ့ပြောဆိုသွားတာပါ။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူ UNOCHA ရဲ့ဒီလဆမ်းမိုက်ထုတ်ပြန်တဲ့အစီရင်ခံစာမှာတော့လက်နက်ကင်ပြစ်ခတ်တွေကြောင့်ကချင်ပြည်နယ်တွင်အိုးအိမ်ဆွန့်ခွာတိမ်းရှောင်ရသူ6800လောက်ထိရှိကြောင်းဖော်ပြထားပါတယ်။စစ်ရှောင်းဒုက္ခသည်တွေဟာဒေသတွင်းကခရီးရန်ဖျားကြောင်းနေ IDP ပြည်ရင်းဒုက္ခသည်စခန်းတွေနဲ့ဆွေမျိုးသားချင်းတွေထံခိုးလုံနေထိုင်ခဲ့ကြပြီးပြည်ရင်းပြည်ပစာနာမှုအကူအညီပေးအဖွဲ့တွေတွားရောက်ကူညီဖို့လည်းအခက်အခဲရှိတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။ UNOCHA ကြီးကမက်ကတ်စကတော့တိုင်းရင်းသားဒေသတွေကလက်နက်ကင်ပြစ်ခတ်တွေကြောင့်ဒေသခံတွေအတိဒုက္ခရောက်နေကြရတယ်လို့ဆိုပါတယ်
။ Many of the people up in Kachin and Shan have been displaced multiple times in their lifetimes.
ကချင်နဲ့ရှမ်းပြည်နယ်ကလူအတော်များများဟာသူတို့ဘဝမှာအချိန်ချင်းအိုးအိမ်ဆွန့်ခွာခဲ့ရပူပါတယ်။ဒုက္ခသည်စခန်းတွေမှာလည်းလူတွေတော်တော်များပါတယ်။ဒီစခန်းတွေဟာလည်းတခါတလေလုံခြုံမှုမရှိတတ်ပါဘူး။
စစ်ပွဲတွေကြောင့်ဒေသခံတွေဒုက္ခရောက်ရတဲ့အခြေအနေတွေအဆုံးသတ်ဖို့တက်ကြွလှုပ်ရှားသူတွေပြည်ရင်းပြည်ပကကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါစစ်ပွဲတွေအဆုံးသတ်ဖို့တိုက်ပွဲတွေကြားပြိမ့်မိနေသူတွေကိုအမြန်ဆုံးကယ်ထုတ်ဖို့မြန်မာနိုင်ငံကနေရာတော်တော်များများဆန္ဒပြခဲ့သူတွေကတချို့ကိုအာဏာပိုင်တွေအရေးယူတာတွေရှိခဲ့ပေမဲ့ကချင်တိုင်းရင်းသူစွဆိုင်တွေတို့လိုတက်ကြွလှုပ်ရှားသူတွေကတော့ဆက်လက်လှုပ်ရှားသွားဖို့ဆုံးဖြတ်ထားကြပါတယ
်အရေးယူခံရတဲ့အပိုင်းမှာကျမတို့တွေကြောက်လည်းမကြောက်ပါဘူးဘာဖြစ်လို့ဆိုတော့ကျမတို့လုပ်တဲ့ထဲမှာအမားမပါဘူးကျမတို့လူငယ်တွေတောင်းဆိုနေတာပိတ်မိတဲ့ပြည်သူတွေလူမြောက်ဖို့ဆိုတဲ့အပိုင်းဖြစ်ဖြစ
်ပြည်ရင်းညီညာရေးနဲ့တပ်ဖွဲ့တွေကြားပိတ်မိနေသူတွေကိုကယ်တင်နိုင်ရင်မချတဲ့ရင်ကတောင်းဆိုလှုပ်ရှားမှုတွေကအာဏာပိုင်တွေအရေးယူခံခဲ့ရသူပေါင်းဟာအခုဆိုရင်40ကျော်သွားပြီဆန္ဒပြလှုပ်ရှားမှုတွေကိုခွင့်ပြုချက်မရဘဲလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့ဒီထဲကအများစုတော့ငင်းချမ်းစွာစူဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆရာဥရီပုံမှန်19ပုံမှန်20တို့အပြင်အတိအပြည့်မှုပုံမှန်900တို့နဲ့ပါအရေးယူထားတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြပေးခဲ့တာပါအခုဆက်ပြီးတော့ချင်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ချင်းပြည်နယ်အတွင်းမှာစီမံကိန်းလုပ်ငန်းတွေအကောင့်ထဲဖုံးမှုနှောက်နေတာကြောင့်ပြည်နယ်ဝန်ကြီး3နေရာပြောင်းလဲပေးဖို့ပြည်နယ်လွှတ်တော်ကနေနိုင်ငံတော်သမရထံတင်ပြချက်အရချင်းပြည်နယ်စီပင်သာယာရေးဝန်ကြီးတဦးကိုနှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်ဒီလိုနှုတ်ထွက်ရတဲ့ဖြစ်စဉ်ပေါ်ချင်းနိုင်ငံရေးပါတီတွေနဲ့ချင်းလူမှုအဖွဲ့အစည်းတွေကြားဝေဖန်မှုတွေလည်းရှိနေပါတယ်ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါနိုင်ငံတော်သမ္မတဦးဝင်းမြင့်ကနေချင်းပြည်နယ်ဆိုရဖွဲ့ဝင်စီပင်သာယာရေးဝန်ကြီးစလိုက်အိုင်ဆက်ခင်ကိုရာဇူးကနေနှုတ်ဆက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့တာပါ ချင်းပြည်နယ်တွင်စီမံကိန်းအကောင့်အထယ်ပေါ်မှုတွေနှောင့်နှေးနေတာတွေကြောင့်တာဝန်ကလည်းနှုတ်ထွက်ခဲ့တာဖြစ်ကြောင်းစီပင်တရားရေးဝန်ကြီးဆလိုင်းအိုင်ဆက်ခင်ကပြောပါတယ
်အဓိကကျွန်တော်နှုတ်ထွက်တာကတော့ဟာကာမြို့ပြစီမံကိန်းရဲ့ဟာကာစီတိဆောက်မှုရဲ့ဖလန်ရေးဒီရေးစီမံကိန်းပေါ့နော်ဒီလုံငန်းသုံးခုမှာသမဂ္ဂလာအတွင်းအချိန်မီပြည့်စုံအောင်ကျွန်တော်မဆောင်ရွက်နိုင်တဲ့ကိစ္စမျိုးပေါ်ပေါက်ခဲ့တယ်ပေါ့လေအဲ့ဒီအတွက်ကြောင့်မလို့သက်ဆိုင်ပြည်သူလူထုမှာအခက်အခဲတွေကြုံလာရတာဖြစ်တဲ့အတွက်ကြောင့်မလို့အတူတူဖြစ်ကျွန်တော်ကုကဲမှုအောက်မှာရှိတဲ့နော်ဌာနတွေမှာဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်အနေနဲ့တာဝန်ယူတာကိုလည်းအနေနဲ့မိမိတဘောဆက်တာလုပ်ထုတ်ခွင့်ပေးရဖြစ်ပါလေ
လမ်းမဆက်တွေရေးစီပင်တရားရေးနဲ့လူမှုရေးဝန်ကြီးနေရာ၃နေရာအတွက်အပြောင်းအလဲပြုလုပ်ပေးဖို့ချင်းမြင့်နယ်လှုပ်တော်ကနေနိုင်ငံတော်သမရထံဒီလအစောပိုင်းမှာတင်ပြထားရမှာစီပင်ဝန်ကြီးကိုနှုတ်ထွက်ခွင့်ပြုတာလည်းဖြစ်ပါတယ်။ဆလိုင်းအိုင်ဆက်ကင်ဟာလူထုအခြေပြုဖွဲ့စည်းမှာလှုပ်ရှားတာဝန်ယူခဲ့တူဖြစ်ပြီးတော့2015ရွေးကောက်ပွဲပြီးအနိုင်ရ NLD ပါတီကနေချင်းမြင့်နယ်စီပင်တရားရေးဝန်ကြီးဖြစ်တာဝန်ပေးအပ်ခံခဲ့ရတာပါ။စီပင်တရားရေးဝန်ကြီးဟောင်းဆလိုင်းအိုင်ဆက်ခင်ကိုရာထူးကနေအနာပေးခဲ့တာနဲ့ပတ်သက်လို့ချင်းမျိုးရာဒီမိုကရက်တစ်ပါတီတွင်းမှုနဲ့ဆလိုင်းကျဲဦးဖြစ်ထောင်ကအခုလိုမြင်ပါတယ
်။ဒီနောက်ထွက်ရတဲ့အကြောင်းကြီးဟိုတိတိကျကျမကြည့်နိုင်တဲ့ခါကျတော့လူထုတွေကဝဝနေရပေါ့ဗျာ။ဆိုတော့အကြောင်းပြချက်အကြောင်းရင်းအတိအကျကိုတိထုတော့လူလိမ့်မယ်ချင်းတဲ့နိုင်ငံကြီးပြောခါလာဟိုပုဂ္ဂိုလ်ကြီးတို့အချင်းချင်းကြားထဲမှာအထူးသဖြင့်စွတ်တော်ဖွင့်နေအစိုးရဖွင့်ရမှာမတက်ကြလား။နောက်ဒီဆိုတော့ဘာသာနဲ့ဒုနေရမတဲဘူးဆိုတဲ့ပုဂ္ဂိုလ်ကြီးတက်တက်ညာဖြစ်နေတလားဒါရရဟိုရှင်းရှင်းလင်းလင်းရှိတင်တယ်လို့ကျွန်တော်ထင်နေပေါ့ဗျာဒါကမှမနိုင်တာတခုတက်တက်နဲ့ဆိုရင်တော့တိချက်တော့ပူဆူးမဲ့ဝန်ကြီးတွေတော့ရှိနေပါသေးတယ်ကျွန်တော်အဲ့လိုပဲယူဆနေပေါ့ဗျာ
ချင်းပြည်နယ်လှုပ်တော်ကနေဝန်ကြီး၃ဦးကိုပြောင်းလဲပေးဖို့သမရကိုတင်မြှောက်ထားရမှာစီပင်ဝန်ကြီးဆလိုင်းအိုင်ဆက်ခင်ကိုတာနှုတ်ထွက်ခွင့်ပြုတာကြောင့်ဂျန်နဲ့ဝန်ကြီး၂ဦးကိုနေရာလဲသွားဖို့အစီအစဉ်ရှိကြောင်းသတင်းတွေပေါ်ထွက်နေပါတယ်ဒီလိုသတင်းပေါ်ထွက်နေတဲ့အပေါ်မှာချင်းပြည်နယ်ဆိုရစံပြူကြီးမွေးမြူကြီးသက်သောနဲ့တပ်တုဝန်ကြီးဥမာဟင်ဒါကခုလိုပြောပါဗျာအဲ
့ဒါတော့ကျွန်တော်မသိဘူးဒီနေ့ဟိုသတင်းစာထဲမှာဖတ်တဲ့ဟာနဲ့ဒီတိုင်းပါပဲကျွန်တော်ဘာမှဖတ်သိမှုမရှိပါဘူးနော်
စီဗီဝန်ကြီးဆလိုင်းအိုက်ဆက်ခင်ကိုတာဝန်ကနေနှုတ်သက်စေခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးချင်းလူသူအခြေပြုဖွဲ့တွေကမှမေကွန်းထုတ်เสียရနေသားတွေရှိနေပါတယ်။တိသိမ်မြို့နယ်လူငယ်သင်းဥက္ကဋ္ဌကိုနှုံရှမ်းတွင်ရဲ့အမြင်ကတော့
လုံငန်းတာဝန်မကြည့်ဘူးဆိုတာကတော့ကျွန်တော်အမြင်နဲ့ပြောလို့ရှိရင်လုံငန်းတာဝန်မကြည့်တဲ့သူကရာအများကြီးရှိပါပဲ။သူဘာဖြစ်လို့ဖြစ်ခိုင်းတာလဲဆိုတာလဲကျွန်တော်ကတော့မသိဘူး။ဒါနဲ့သူကလည်းတက်ကြွတယ်လမ်းစားနေနေရာတိုင်းမှာထိမ်မှနေတယ်ဆိုတော့တချို့အတွက်ပဲမနာလိုဖြစ်မှာပေါ့။
ချင်းမြင့်နယ်ဝန်ကြီးတွေနဲ့က NLD ပါတီဝင်မဟုတ်သူဆလိုင်းအဆက်ခင်ဟာအကြဖက်လူမှုအဖွဲ့အစည်းကနေဖြစ်ပြီးလူမှုရေးဝန်ကြီးဥပောင်လုံမင်းထံကတော့ဇူမီဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်။ပယ်ပါတီဝင်ဖြစ်ဖြစ်ချင်းမြင့်နယ်အတွက်တကယ်လို့လုပ်တဲ့လူတွေကိုတာဝန်ခံအဖို့လိုလားတယ်လို့လဲကိုနှုံရှမ်းတွင်ကပြောပါတယ်။နိုင်ငံတော်သမ္မတသေဦးဝင်းမြင့်တာဝန်ယူနေတဲ့ကာလအတွင်းမှာပရမဆုံးပြည်နယ်ဝန်ကြီးတူတာဝန်ကနေနှုတ်ဆက်ရတဲ့ဖြစ်စဉ်တစ်ခုဖြစ်သလိုပြည်ထောင်စုဝန်ကြီး6ဦးနဲ့ပြည်နယ်ဝန်ကြီးချုပ်3ဦးအပြောင်းလဲရှိနိုင်မယ်လို့လဲအတိမပြုတ်နိုင်သေးတဲ့သတင်းတွေကလည်းကြဲကြဲပြန့်ပြန့်ပေါ်ထွက်နေပါတယ်။သမ္မတဦးဝင်းမြင့်ရဲ့မြန်မာနှစ်သက်ကူမိခွန်ပြောကြားရမှာတော့ပြုပြင်ပြောင်းလဲရေးနဲ့အံ့ခွင်ခွင်မကျတဲ့နေရာတွေမှာလိုအပ်ရင်လိုအပ်သလိုတွက်လက်ဆက်မြက်ပြီးတော့အရေးသွေးရှိတဲ့လူစားလဲရွားမှဖြစ်ကြောင်းကိုလည်းဂရိပြုပြောဆိုထားပါတယ်ခင်ဗျာ။
နိုင်ကွင်းအင်တရင်ပြပုတ်ခဲ့တာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုနားဆင်ကြားဖို့ရှိပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့တောက်ချန်နေညဘက်အစီအစဉ်တွေကိုည10:00ထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယနိုင်ရီဝက်မှာတော့အမျိုးသမီးကဏ္ဍမှာဆိုရင
် Central Intelligence Agency Gina Haspel of Kentucky
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အပတ်စဉ်ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တူတာဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းနားဆင်ကြားဖို့ရှိပါတယ်အခုပထမဆုံးတော့အမျိုးသမီးဆိုင်ရာကဏ္ဍမှာအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားမှုအဖြစ် Gina Haspel ကိုခန့်ထားဖို့အမေရိကန်အထက်လွှတ်တော်မှာကြားသာပြီးနေ့ကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်ပါပြီ CIA မှာနှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်လာခဲ့တဲ့ Haspel အပေါ်ဝေဖန်မှုတွေရှိပေမဲ့သူကအမေရိကန်ပြည်ထောင်စုမှာရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာကြီးမားဆုံးခြေနေတွေကိုရင်ဆိုင်ကင်တွယ်နိုင်ဖို့ရည်ချင်းပြေဝသူဖြစ်တယ်လို့တချို့အထက်လွှတ်တော်အမတ်တွေကသုံးသပ်ကြပါတယ်အကြောင်းစုံကိုဒေါ်လလတန်းကစူးစီးတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
Nomination Central Intelligence AgencyGina Haspel of Kentucky to be direct.
American CIA ဘူထောင်ရေးဌာနရဲ့1980တိုင်းမှာပထမဦးဆုံးအမျိုးသမီးညွှန်ကြားမှုအဖြစ် Gina Haspel ကိုခန့်အပ်ဖို့အတည်ပြုကြောင်းထက်လွတ်တော်ကကြာသပြီးနေ့ကအခုလိုကြေညာခဲ့တာဖြစ်ပါတယ်။သမ္မတ Trump ကမလကအမေရိကန်နိုင်ငံသား၏ဝင်ကြီးသစ်ဖြစ်အမည်တင်သွင်းခဲ့သူ CIA ညွှန်ကြားမှု Mike Pompeo ရဲ့နေရာမှာအစထုတ်ခန့်အပ်ဖို့အထက်လွှတ်တော်က CIA လက်ထောက်ညွှန်ကြားမှုလည်းဖြစ်လက်ရှိယာယီညွှန်ကြားမှုဖြစ်တာဝန်ထမ်းဆောင်နေသူ Gina Haspel ကို Democrat နဲ့ Republican Party နှစ်ရတူကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အခုလိုအတည်ပြုလိုက်တာဖြစ်ပါတယ် Al-Qaeda အကြမ်းဖက်သမားတွေကိုရက်စက်တဲ့စစ်ဆေးမိမျက်မှုတွေ CIA ကပြုလုပ်ခဲ့မှုနဲ့ပတ်သက်လို့ Gina Haspel ကို Republican အထက်လွှတ်တော်မှနှစ်ဦးလိုဖြစ်ကြတဲ့ Kentucky ပြည်နယ်က Rand Paul နဲ့ Arizona က Jeff Flake တို့ကကန့်ကွက်ခဲ့ကြပြီးဥနောက်ကင်ဆာရောဂါကြောင့်ဆေးကုသမှုခံယူနေလို့လွှတ်တော်ကိုမတက်ရောက်နိုင်တဲ့ Arizona ပြည်နယ်ကအထင်ကြီးအထက်လွှတ်တော်မှ John McCain ကလည်းကန့်ကွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ Democrat ထက်လွှတ်တော်မှ6ဦးတို့ကထောက်ခံခဲ့ကြတဲ့အတွက်ခုလိုအတည်ပြုနိုင်ဖို့မဲအလုံလောက်ရရှိခဲ့တာဖြစ်ပါတယ်။ဒီမိုကရက်ဘက်ကထောက်ခံတဲ့ Virginia ပြည်နယ်ကထက်လွှတ်တော်မှ Warner က Haspel နဲ့တွေ့ဆုံမိမြန်ပြီးသူ့အနေနဲ့စိတ်ပြောင်းခဲ့တာဖြစ်ပါတယ်။ Haspel ဟာသမ္မတ Trump PR ပေးမှုကိုခံမဲ့သူမဟုတ်ဘဲနိုင်ငံတော်ဝန်ကိုကြည်ပြွန်အောင်ထမ်းဆောင်နေမဲ့သူဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းထက်လွှတ်တော်မှ Warner ကမဲမပေးမီလွှတ်တော်မှအခုလိုပြောခဲ့ပါတယ်
။ I furthermore believe that she is someone who will push back and push back strongly against any
CIA မှာတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားနဲ့အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေမဲ့ညွန်ကြားချက်မျိုးပေးဖို့သမရကကြိုးစားရင် Gina Haspel ဟာပြင်းပြင်းထန်ထန်ညှင်းဆုံမဲ့လို့ဖြစ်မဲ့လို့ကျွန်တော်ယုံကြည်ပါတယ်။ဒါ့အပြင်နိုင်ငံရေးရဘယ်လိုကြက်ရိုက်ခတ်မှုတွေရှိပါစေသူကအမှန်ကိုထုတ်ဖော်ပြောကြမဲ့သူဖြစ်ပါတယ်။ဒီအချက်တွေကြောင့် CIA ဒါရိုက်တာဖြစ်သူ့ကိုအမိတင်သွင်းတာကိုကျွန်တော်ထောက်ခံတာဖြစ်ပါတယ
်။ Kentucky ပြည်နယ်ကထက်လွှတ်တော်မှ Mitch McConnell ကလည်း Haspel ဟာ CIA ညွန်ကြားရေးမှုဖြစ်တော်ဝင်ထမ်းဆောင်မှုအသင့်တော်ဆုံးလူဖြစ်တယ်လို့အခုလိုပြောခဲ့ပါတယ
် Ms. Haspel is quietly earning the respect and admiration
CIA မှာအဓိကအကြဆုံးဖြစ်တဲ့အမှုထမ်းတွေအပြင်လက်ရှိနဲ့အရင်ထောက်လှမ်းရေးအထင်ကြီးခေါင်းဆောင်တွေရဲ့လေးစားအကြမှုကိုသူကခံယူရရှိထားတာဖြစ်ပါတယ်အမေရိကန်နိုင်ငံသားတွေရဲ့ဘေးအန္တရာယ်ကင်းမှုနဲ့လုံခြုံမှုဟာထောက်လှမ်းရေးဌာနခေါင်းဆောင်များရဲ့ညံထက်မြက်ပြီးအရေးချင်းပြည့်ဝမှုတို့အပေါ်မှာမူတည်တာဖြစ်ပါတယ်Gina Haspel ဟာဒီအချိန်မှာအသင့်တော်ဆုံးအမျိုးသမီးဖြစ်ပါတယ်။ဒါဝင်နိုင်ငံရေးပါတီနှစ်ခုစလုံးရဲ့အထက်လွှတ်တော်အမတ်တွေကသဘောတူကြပါတယ်။ဒါကြောင့်လဲ CIA Director Zick ကိုအမြန်ဆုံးအတည်ပြုပေးဖို့ကျွန်တော်တိုက်တွန်းပါတယ်
။အသက်62နှစ်ရှိပြီဖြစ်တဲ့ Haspel ဟာ CIA ရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားမှုဖြစ်တဲ့အပြင် 1980 ခုနှစ်များကစလို့ William Kobe အနောက်ပိုင်းCIA မှူးတန်းတူအခုလိုညွှန်ကြားမှုရာထူးကိုတက်ခဲ့တဲ့ဒုတိယမြောက်ပုဂ္ဂိုလ်ပဲဖြစ်ပါတယ်။ Haspel ကိုသမ္မတ Trump က CIA ညွှန်ကြားမှုအဖြစ်အမည်တင်သွင်းခဲ့ပြီးမေလကကျင်းပခဲ့တဲ့ထက်လွှတ်တော်ကြားနာစစ်ဆေးပွဲမှာ CIA ထောက်လှမ်းရေးအလို့နဲ့ပတ်သက်လို့ငယ်စဉ်ကတည်းက စိတ်ဝင်စားခဲ့သူဖြစ်တယ်လို့ပြောခဲ့ပါတယ
် I was born in Kentucky and while my family has deep roots there I was an Air Force brat
ကျမကကင်တက်ကီမှာမွေးခဲ့တာပါကျမရဲ့မိသားစုဇာတိကအဲ့ဒီကဖြစ်ပေမဲ့ကျမဖေကလေးတက်ကမှုကဘာတဖန်သူပြောင်းတဲ့နေရာတွေကိုကျမတို့လိုက်ကြရပါတယ်ပြပမှာငယ်စဉ်ကကျမနေထိုင်မှုကြောင့်နိုင်ငံခြားဘာသာစကားတွေနဲ့ယဉ်ကျေးမှုတွေကိုကျမနှစ်သက်တဲ့အပြင်ပြပမှာအကြမ်းဖက်မှုတွေကိုတိုက်ဖြစ်ရမှာအမေရိကန်ရဲ့ခေါင်းဆောင်မှုကအရေးကြီးတယ်ဆိုတာကိုလည်းကျမသဘောပေါက်ခဲ့တယ်လို့ Junior Hasper ကပြောခဲ့တာဖြစ်ပါတယ်သူဟာခေါလိကန်ဒီအောင်ပြီးနှင်းနေငယ်ကြဖြစ်တဲ့1985ခုနှစ်မှာ CIA မှာစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီမှာယာရုတာဝန်20တို့ကိုပြည်ပအပါဝင်နေရာအတော်များများမှာထမ်းဆောင်ခဲ့ရမှာဥရောပ၊အာရှနဲ့အာဖရိကတခွင်းတို့မှာ CIA ထောက်လှမ်းရေးယာရုတွေမှာတာဝန်ယူခဲ့ရတာဖြစ်ပါတယ်။ဒါကြောင့်သူဟာ CIA ညွှန်ကြားရေးမှူးယာဒုအတွက်တင့်တော်ဆုံးဖြစ်တယ်လို့ခြားသာပြီးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Richard Burr ကခုလိုပြောခဲ့ပါတယ
် I believe Ms. Haspel's experience, her dedication to service and judgment make her a natural fit to lead the CIA as it enters a period of profound change
Ms. Haspel ဟာအတွေ့အကြုံရင့်ကျက်တဲ့သူတာဝန်ကိုခြေကွန်းစွာထမ်းဆောင်နေစဉ်းစားဆုံးဖြတ်ရမှာရင့်ကျက်မှုရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဒီရဲ့ချင်းတွေကြောင့်အခုလိုအပြောင်းအလဲတွေဖြစ်နေတဲ့ဒီကနေ့ကဘာကြီးမှာသူက CIA ကိုဥဆောင်ဖို့တင့်တော်ဆုံးဖြစ်ပါတယ် CIA ကိုဥဆောင်ဖို့တမရကတင်မြောက်မဲ့သူတွေထဲမှာသူဟာအရေးချင်းအပြည့်အဝဆုံးဖြစ်တဲ့အပြင် CIA 290တမိုင်းမှာတာဝန်ကိုခြေပြွန်စွာထမ်းဆောင်နိုင်ဖို့အစဉ်သင့်ဖြစ်ဆုံးပုဂ္ဂိုလ်လို့ဆိုရမှာပါ
Gina Hasper ကလည်း CIA ဌာနမှာသူနှစ်30ကျော်တာဝန်ထမ်းဆောင်ခဲ့တာဟာသူ့ဘဝပန်းနိုင်တရဖြစ်ပြီးသူအခုလိုအမည်တင်သွင်းခြင်းခံရတဲ့အတွက်ကြောင့်လေဌာနတွင်ရှိအမျိုးသမီးတွေအတွက်ဖန်မျက်နှာချက်ချိုးဖောက်ရမှာအထောက်အကူပြုစီတယ်လို့အခုလိုပြောခဲ့ပါတယ
် CIA has given me a lot over the past 3 decades
CIA မှာကျမတာဝန်ထမ်းဆောင်ရတာသိကူကျေနပ်ပါတယ်ကျမကလွန်ခဲ့တဲ့နှစ်30ဇန်နဝါရီလကကျန်းသစ္စာကျင်းပခဲ့တဲ့အချိန်ကစလို့အခုထိပါပဲအဲ့ဒီတုန်းက CIA ရဲ့အစီအမံယာရုတွေမှာအမျိုးသမီးတွေသိကူနေပါလှပါတယ်ခုလိုကျမတို့ဌာနမှာအနေအထားတွေပြောင်းလာပြီးအမျိုးသမီးတွေဟာအားကောင်းလာပါပြီ။ကျမကကျမတာဝန်ကိုကြည်ပြင်းစွာအေးအေးဆေးဆေးနဲ့ထမ်းဆောင်ရင်းဒီအတားဆီးတွေကိုကျော်လွန်နိုင်ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ကျမအနေနဲ့ CIA မှာဒုတိယအကြီးအကဲဖြစ်လက်တော်ညွှန်ကြားရေးမှူးဖြစ်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူပါတယ်။ဒါဟာလေကျမအနေနဲ့အမျိုးသမီးတဦးဖြစ်လို့ CIA မှာယာရုမမြင်ရလို့ကြွားပြောတာမျိုးမဟုတ်ပါဘူး။ဒီအချက်ကိုထောက်ပြဖို့ကျမမှာတာဝန်ရှိတာက CIA မှာအမျိုးသမီးငယ်တွေအတွက်သူ့ရဲ့ဘဝရှေးရေးအတွက်မျှော်လင့်ချက်တရဖြစ်စေလိုပါပဲလို့ Gina Hasper ကပြောသွားတာဖြစ်ပါတယ်။ Gina Hasper နဲ့သူ့ရဲ့နှစ်ရှည် CIA သမိုင်းမှာဝေဖန်ခံရတဲ့ဖြစ်ရပ်နှစ်ခုရှိပါတယ်။တစ်ခုကတော့2000ခုကထိုင်းနိုင်ငံမှာရှုပ်ဝဲအကျဉ်းစခန်းဖွင့်ပြီး Al-Qaeda အကြမ်းဖက်သမားလူမတင်ငါရသူတွေထံကဖြောင့်ကျက်ရဖို့ရီမွန်အောင်နှစ်တဲ့နှိမ့်ဆက်နီးမျိုးကိုတုံးခဲ့တာနဲ့ပတ်သက်ပါတယ်။နောက်တစ်ခုကတော့2005ခုနှစ်ကဝါရှင်တန်မြို့တော်အပြင်ဘက်လန်ဂလီရှိ CIA ဌာနချုပ်မှာသူ့အထက်အရာရှိရဲ့တာဝန်ပေးမှုကြောင့်နှိမ့်ဆက်ညှဉ်းပန်းစစ်ဆေးမှုတွေကြောင်းရိုက်ကူးထားတဲ့ဗီဒီယိုတွေကိုဖျက်ဆီးပစ်ဖို့ညွှန်ကြားစာကိုရေးသားထုတ်ပြန်ခဲ့ခြင်းပဲဖြစ်ပါတယ်။ဒီအချက်တွေကြောင့်သူ့အပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ဒါဟာလေထိုးစဉ် 9/11 လို့လူသိများတဲ့အမေရိကန်ပြည်ထောင်စုကို2011စက်တင်ဘာလက Al-Qaeda အကြမ်းဖက်သမားတွေလေရင်သုံးတိုက်ခိုက်မှုဖြစ်ပွားခဲ့စဉ်ကဖြစ်တဲ့အတွက်ကြောင့်အခြေအနေရတာဝန်ပေးခြင်းခံခဲ့ရတာလို့သူကရှင်းပြခဲ့ပါတယ်။ခုတော့အကျဉ်းသားတွေစစ်ဆေးမှုနဲ့ပတ်သက်လို့ဥပဒေတွေထွက်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့် CIA အနေနဲ့ဥပဒေကိုလိုက်နာဖို့အရေးကြီးတယ်လို့သူကထွက်ဆိုခဲ့ပါတယ်
။ That under my leadership on my watch CIA will not restart
ကျမရဲ့ခေါင်းဆောင်မှုကျမရဲ့တာဝန်ယူမှုအောက်မှာ CIA အနေနဲ့ဖမ်းဆီးအကျဉ်းချစစ်ဆေးတဲ့အစီအစဉ်မျိုးလုပ်မှာမဟုတ်ပါဘူး CIA အနေနဲ့အရင်ကအတွေ့အကြုံကနေသင်္ကန်းစာခေါင်းတွေရခဲ့ပါတယ်အဲ့ဒီတုန်းကအစင်သင့်မဖြစ်သေးပဲတာဝန်ပေးခြင်းခံရတာပါကျမအနေနဲ့ CIA ကရတဲ့သင်္ကန်းစာကိုအလေးထားပါတယ်အဲ့ဒီတုန်းက CIA ကအကျဉ်းသားတွေကိုဖမ်းဆီးစစ်ဆေးမှုနဲ့ပတ်သက်လို့အစင်သင့်မဖြစ်ခဲ့ပါဘူးခုခါမှာတော့ဒီဖန်းစီစစ်ဆေးမှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဥပဒေတွေထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်အထူးသဖြင့်အမေရိကန်ကဖန်းစီထားတဲ့ဘယ်အကျဉ်းသားကိုမဆို စစ်လက်ဆွဲစာအုပ်မှာခွင့်မပြုထားတဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကိုပြုလုပ်လို့မရပါဘူး။ကျမအနေနဲ့ CIA ဌာနမှာစုံစမ်းထောက်လှမ်းစုဆောင်ရရှိတဲ့အချက်လက်တွေကိုဝေဖန်ပိုင်းခြားသုံးသပ်တဲ့အတတ်ပညာကိုအကျိုးအရှိဆုံးဖြစ်အောင်အသုံးချနိုင်မှုကြိုးပမ်းသွားမှာဖြစ်ပါတယ်လို့ CIA ထောက်လှမ်းရေးဌာနရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးပြောကြားခြင်းနဲ့အတူဒီသတင်းပိုင်းရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးခဲ့တာပါဒီတစ်ပတ်သုတဆုံနဲ့ American တခွင်အစည်းအဝေးမှာတော့တက္ကသိုလ်ကောလိပ်တက်ကြမဲ့အလဲတန်းအထက်တန်းကျောင်းသားတွေအနေနဲ့ပညာတော်သင်ဆုဘလို့ရနိုင်မလဲဆိုတဲ့အကြောင်းတင်ပြပေးပါမယ်အင်ဒီယားနာပြည်နယ် Fort Wayne မှာပညာရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဥကျော်သိန်းဆိုးကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်
ဟုတ်ကဲ့ကိုကျော်သိန်းဆိုရင် American ပြည်အောင်စုမှာဒီအထက်တန်းအလယ်တန်းကျောင်းသားတွေပေါ့လေဒီတက်တူကောလိပ်ဆက်ပြီးတော့တက်မယ်ဆိုလို့ရှိရင်ပညာသင်ဆုဒီအထောက်ပံ့ကြီးလျှောက်လို့ရတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီပညာသင်ဆုအမျိုးအစားတွေနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပေးပါလား
ဒီပညာသင်ဆုဆိုတာပေါ့လေ3မျိုး4မျိုးရှိတာပေါ့လေအဲ့ဒါပထမဆုံးကတော့ဟို 21st century scholar လို့ခေါ်လေအဲ့ဒါက9တန်းနဲ့ချစ်တန်းတော့မှစပြီးတော့လျှောက်ရတယ်အထူးသဖြင့်တော့ low income ဆိုတာဟုတ်ပါဘောလေဟိုကျွန်တော်တို့ဝင်ငွေနဲတဲ့မိဘမိသားစုတွေအတွက်ပေါ့လေသူတို့ကအဲ့ဒါကိုရည်ရွယ်ပြီးတော့ခွန်တန်းနဲ့ချစ်တန်းမှလျှောက်ရတယ်အဲ့ဒါ၄နှစ်စာသင်တန်းကြီးပေါ့တက္ကသိုလ်မှာတက်တဲ့ class ရဲ့ကုန်ကျစရိတ်ကိုသူက၄နှစ်စာပေးတယ်ပေါ့ဗျာဟိုနောက်ထပ်ရှိတာကဒီဟို federal student aid ရှိမယ်နောက်တစ်ခါကျွန်တော်တို့ Quest Foundation ရဲ့ဟို scholar ရှိမယ်အဲ့ဒီ scholar ကတော့ကျွန်တော်တို့၄နှစ်ကျောင်းပြီးလို့ရှိရင်ဥပမာ9000ချိတဲ့ထားတော့လေအဲ့ဒီ9000ကိုဟိုကျောင်းပြီးတာနဲ့ဒီကျွန်တော်တို့ဒီမြို့မှာအင်ဒီယားနာပြည်နယ်မှာသူက9နှစ်လောက်ဆက်ယူမှာပဲဖြစ်ဖြစ်အစိုးရဌာနမှာဖြစ်ဖြစ်9နှစ်ပြန်လို့ရှိရင်ရှိထားတဲ့ပတ်စံရဲ့တဝက်ကိုဝေပါပေါ့ဗျာကင်းလွတ်ခွင့်ပေးလိုက်တာပေါ့ဗျာ
ဆိုတော့ခုနကပြောတဲ့ဒီ21ရာစုပေါ့လေဒီ 21st century ဒီပညာတော်သင်ဆုအကြောင်းလည်းအရင်ပြောပါအောင်အဲ့ဒီဟာကတနိုင်ငံလုံးထဲမှာရှိတာလားဒါမှမဟုတ်ရင်အင်ဒီယားနာမှာရှိတဲ့ကျောင်းသူကျောင်းသားတွေအတွက်ပဲလား
အင်ဒီယားနာမှာတော့ရာနှုန်းပြည့်ပေကြပေါက်ရှိတယ်လို့ကျွန်တော်ပြောနိုင်တယ်သို့တော်လည်းတနိုင်ငံလုံးအတွက်တော့ကျွန်တော်အတိအကျမပြောနိုင်ဘူးဟိုကျွန်တော်အဲ့ဒါကိုတော့မသိဘူးသို့တော်လည်းအင်ဒီယားနာတပီနယ်လုံးတက်ကတော့မှန်တယ်သို့တော်မိဘတွေကလည်းပံ့ပိုးနိုင်ရမယ်ခလေးတွေကလည်းတက်နိုင်ရမယ်ဟိုတိတူဖော်စားမတိတူကြော်သွားသလိုပေါ့လေအဲ့လို scholarship တွေကတော့အများကြီးရှိတာပေါ့လေ
ဒီပညာတော်သင်ဆုလျှောက်မယ်ဆိုလို့ရှိရင်ဒီစာသင်နှစ်တစ်နှစ်အတွင်းမှာဘယ်အချိန်တွေကနေပြီးတော့စပြီးတော့လျှောက်ရတာပါလဲ
ခုနှစ်တန်းလောက်ကနေလျှောက်ရတယ်မိဘတွေကမျက်စိဖွင့်နားဖွင့်လျှောက်ရမယ်ခုနှစ်တန်းကလေးခုနှစ်တန်းရောက်တဲ့အချိန်ကစလျှောက်ရတယ်အဲ့ခုနှစ်တန်းမှာလွတ်သွားလို့ရှိရင်ရှစ်တန်းပေါ့ဗျာရှစ်တန်းဆိုအလဲတန်းပေါ့လေအဲ့ဒီမှာကျောင်းကကောင်ဆလာကနေအကြောင်းကြားမဲ့တာဝန်ရှိတယ်ဟိုလျှောက်ပေးရမဲ့တာဝန်ရှိတယ်ပေါ့လေဟိုအထူးသဖြင့်ဝင်ငွေနဲတဲ့မိသားစုတွေအတွက်အဲ့တော့ခုနှစ်တန်းနဲ့ရှစ်တန်းမှာရှောက်ရတယ်ခင်ဗျာ
အမေရိကန်မှာဆိုလို့ရှိရင်အထက်တန်းပြီးတဲ့အထိဆိုရင်12တန်းပေါ့လေဆိုတော့ဟိုဘာကြောင့်ဒီခုနှစ်တန်းရှစ်တန်းတွေကအစောကြီးကြိုပြီးတော့ရှောက်ဖို့လိုရလဲခင်ဗျာ
ဟုတ်သူတို့ကဟိုပုံမှန်ဟိုဟာလေမီတင်းလဲတက်ရတယ်ခုနှစ်တန်းမှာဆက်လျှောက်ပြီးတဲ့ဆိုတော့သူတို့ကဝင်ငွေတွေပါလို့စစ်ဆေးတယ်နော်အားလုံးဟိုအဲ့ဒီ process ကြီးတစ်ခုလုံးကိုလူပေါင်းထောင်နဲ့တောင်းနဲ့ရှိရှိတော့အဲ့ဒါကိုသူတို့ကစစ်ဆေးပြီးတဲ့ခါကျတော့မိဘတွေကိုခေါ်ပြီးတော့ meeting ထိုင်နေပြတနေ့မှာနှစ်ခါတော့ခေါ်ပြီးတော့ထိုင်တယ်ဒီရီရီရီဟို scholarship ပေးမယ်အထူးသဖြင့်တော့ဒီကလေးတွေကျောင်းကနေမထွက်သွားအောင်ထွက်သွားတဲ့ဟာကိုနင်းအောင်ပေါ့ဗျာအရွေးအတွက်ကိုနင်းအောင်လို့သူကဆက်ထိန်းထားတာ
ဟိုဆိုလိုတာကဟိုခုနလိုပေါ့ဟိုဝင်ဝင်နဲ့မိသားစုတွေအနေနဲ့မိဘတွေက Tech to College ကျောင်းဆက်တက်ဖို့အတွက်ဟိုမထောက်ပံ့ပေးနိုင်မှုဆိုလို့ရှိရင်ဒီကျောင်းသူကျောင်းသားတွေကစိတ်သက်ကြသွားပြီးတော့ဒီအထက်တန်းတော်မှပြီးအောင်မနေပဲကျောင်းထွက်သွားမှာဆိုလို့ပြီးတဲ့သဘောပေါ့နော်
အဲ့ဒါအဲ့ဒါလည်းဒီလိုင်းပါလေခင်ဗျာ
ဆိုတော့ခုနလိုဒီ 21st century ပညာတော်သင်ဆုကိုရှောက်တဲ့အခါမှာရောဝင်ငွေနဲ့မိသားစုတွေကိုအဓိကထောက်ပံ့နေဆိုတော့ဒီမိသားစုတွေကဟိုဘလောက်ဝင်ငွေရှိမှဟိုသူတို့ကထောက်ပံ့တာပါလဲ
အော်သူတို့မှ guideline ရှိတယ်ဗျဥပမာမိသားစု3ယောက်ဆိုရင်9000မကျော်ဘူးဟဲ့လားမိသားစု4ယောက်ဆိုရင်ဟို6000 9000မကျော်ဘူး
အော်တစ်နှစ်ကို9000နောက် 6000 ခွဲမကျော်ဘူးဆိုတဲ့သဘောပေါ့နော
်အဲ့လိုအဲ့လိုအဲ့လိုသူတို့ရဲ့ဝင်ငွေကိုမှဟိုအစိုးရသတ်မှတ်ထားတာရှိတယ်ကျွန်တော်တို့အတိအကျတော့အဲ့ဒါကနားမပြောနိုင်တော့လည်းပဲသူတို့မှကျွန်တော်ဟိုသင်အတိအကျရှိတယ်ခင်ဗျအများစုကတော့ရပါတယ်မြန်မာမိသားစုတို့များများတော့ဝင်ငွေကြီးအဲ့လောက်ကြီးမှအများကြီးလည်းမရကြပါဘူးအဲ့ဒါကြောင့်သူတို့ eligible ဖြစ်ကြပါတယ
်နောက်ထပ်တခြားပညာတော်သင်ဆုအကြောင်းတွေလည်းပြောပြပါဦး
ဟုတ်ကဲ့ဒုတိယကကျွန်တော်တို့ state ပေါ့လေကျွန်တော်တို့ပြည်နယ် Indiana ပြည်နယ်ကနေပြီးတော့ပေးတဲ့ scholarship ပေါ့လေအဲ့ဒါကိုလည်းကျွန်တော်တို့နောက်ဆုံးနှစ်မှာဟို70တန်းမှာရှောက်ရတယ်ခင်ဗျအဲ့ဒါရဲ့နောက်ပြည်နယ်အစိုးရထောက်ပံ့တဲ့ federal aid လို့ခေါ်တယ် federal student aid passport ပေါ့လေအဲ့ဒါကိုလည်းကျွန်တော်တို့က70တန်းမှာ match လတစ်ခါတလေ17ရက်တစ်ခါတလေ15ရက်ပေါ့လေတစ်ခါတလေ1ရက်နေပေါ့နောက်ဆုံးထားပြီးတော့အမီရှောက်ရတယ်ဗျအဲ့ဒါတွေရှောက်ရတဲ့အပြင်နောက်တစ်ခါဟိုဒါကတော့ကျွန်တော်အစိုးရရဲ့ထောက်ပံ့တဲ့ဟို scholarship တွေပေါ့ဗျာနောက်တစ်ခါအပြင်မှာတော့ကျွန်တော်တို့ open society တို့နောက်ပြီးတော့ကျွန်တော်တို့မှာ Questa Foundation တို့နောက်တစ်ခါဟိုကျွန်တော်တို့ဒီဟောဒီမြို့နယ်ကနေပြီးတော့ဟို private institution တွေပေါ့ဗျာ
ဆိုတော့ဒီပညာသင်ဆုလျှောက်လို့ရတာတော့ဟုတ်ပါပြီဒါပေမဲ့လည်းပဲဥမာမိသားစုကဝင်ဝင်နေတာအပြင်ပေါ့နော်ဒီကျောင်းသူကျောင်းသားတွေမှာရောဘယ်လိုအရေးချင်းမျိုးတွေရှိဖို့လိုပါလဲပညာတော်သင်ဆုရဖို့ဆိုရင
်အာဟုတ်ပါတယ်အဲ့ဒါလေရဖို့ကဟိုအနည်းဆုံးတော့ GPA 2.5 ပေါ့ဗျာเนาะ 2.5 ဆိုတာ GPA ရဲ့ဟို C level ပေါ့ဗျာအနည်းဆုံး 2.5 ကနေပြီး3ပေါ့အဲ့ကြားထဲမှာတော့ရှိဖို့လိုအပ်တယ်ခင်ဗျအဲ့ဒါကကျွန်တော်တို့ဟို80ဆိုရင်ဟို C ပေါ့ဗျာ80ဆိုရင်တော့ B ပေါ့လေ80နဲ့80ထက်မှာ B plus ပေါ့90ထက်မှာတော့ A နဲ့ A plus ပေါ့လေအဲ့တော့80ဆိုတာကကျွန်တော်တို့ပုံမှန်အောင်โอ้เอาเนี่ยอ่ําป่ะเปียดีနိုင်ငံမှာတော့အဲ့တော့အဲ့80ဆိုရင်တော့ C C ဆိုရင်ဒါကသူ့ရဲ့ GPA ကကျွန်တော်တို့ C+ ဆိုရင် 2.5 လောက်ရောက်သွားတာပေါ့လေဟို B ဆိုလို့ရှိရင်တော့3ရက် 3 ထက်ပေါ့လေဟို A ဆိုလို့ရှိရင်တော့4ပေါ့လေဆိုတော့ဟိုကျွန်တော်တို့ဟို C average ဖြစ်ရမယ် C ဆိုတော့အခန်းတိုင်းမှာဟိုအောင်ပြီးတော့လေဟိုဟိုအောင်ထားတဲ့ကလေးတယောက်ဖြစ်ရမယ်ပေါ့ဗျာ
ထောက်ပံ့ကြီးယူပြီးတော့တက်တဲ့အခါကျတော့အကြောင်းသူအကြောင်းသားတွေအနေနဲ့ဘယ်လိုဘာသာရဲ့မျိုးကိုမဆိုတင်ကြားခွင့်ရရှိပါလား
မမလေးသူတို့လိုချင်တာယူလို့ရပါတယ်နောက်ဆုံးဟိုဆရာဝန်အထိပေါ့လေအော်ဟိုဘဲပါဒါမဆိုတက္ကသိုလ်မယူရပါဘူးတက္ကသိုလ်တိုင်းမှာလည်းတက်လို့ရတယ်လို့ဟို private institution ရောဟို public institution ရောဆိုလိုတာဟိုတက္ကသိုလ်ကြီးတွေဟို public ကဖွင့်ထားတဲ့တက္ကသိုလ်ကြီးတွေမှာရောနောက်ပြီးတော့ဟိုအစိုးရဖွင့်ထားတဲ့တက္ကသိုလ်ကြီးတွေမှာရောဟိုဖက်ဆက်တက္ကသိုလ်တွေမှာနေရောဘယ်နေရာမဆိုတက်လို့ရပါတယ်
ဟုတ်ကဲ့
ကျောင်းတိုင်းလက်ခံပါတယ်ခင်ဗျာကျောင်းတိုင်းလက်ခံပါတယ
်ဒီတက္ကသိုလ်မှာသင်ရမယ်ဒီသင်ခန်းစာတွေကိုဒီအလေတန်းအထက်တန်းတွေကဟိုစပြီးတော့ဟိုတဒန်းနှစ်တန်းပေါ့လေအဲ့လိုမျိုးစယူပြီးတော့ဟိုလေ့လာခွင့်ရတယ်ဆိုတာမျိုးလည်းကျွန်တော်တို့သိရပါတယ်အဲ့ဒီကြောင့်လည်းနည်းနည်းရှင်းပြပါအောင
်ဟုတ်တယ်အဲ့ဒါကတော့သူတို့အလေတန်းတွေကစတာဗျတချို့ high school က class တွေကိုအလေတန်းမှာတည်းကတက်ယူလို့ရတယ်လို့ဟိုတက္ကသိုလ်ကအမှတ်ပေးတဲ့ class တွေကိုလည်းပဲအထက်တန်းမှာလည်းတက်ပြီးတော့ယူလို့ရတယ်ဆိုလိုတာအထက်တန်းမှာဟိုအမှတ်40ပေါ့ဗျာကျွန်တော်တို့ high school ပြီးဖို့ကအမှတ်40မဖြစ်မနေပြီးမှသူက high school ပြီးမှ哦တော်တော်အဲ့အမှတ်40ကိုကလေးတချို့ကလေးတွေကရန်တော်တဲ့ကလေးတွေကတစ်နှစ်ခွဲလောက်နဲ့ပြီးကြတယ်။ဘာကြောင့်လဲဆိုတော့သူတို့ကအထက်တန်းမရောက်ခင်တည်းကအလဲတန်းမှာတည်းကတချို့ class တွေကသူတို့ကြိုယူထားကြတယ်။အဲ့ဒီတော့အထက်တန်းနဲ့ရောက်တဲ့ခါကျတော့အဲ့ဒီအမှတ်40ရဖို့ကသူမှဟိုနှစ်နှစ်ခွဲလောက်နဲ့ပြတ်သွားတဲ့ခါကျတော့ကျန်တဲ့နောက်တဲ့တစ်နှစ်ခွဲပေါ့ဗျာဒီမှာ high school မှာ၄နှစ်တည်းရတော့ဆိုတော့ကျန်တဲ့တစ်နှစ်ခွဲကိုသူကတက္ကသိုလ် class တွေကိုတွားယူကြတယ်။ဟိုကျောင်းမှာနေလမ်းယူရတယ်ကျောင်းကနေယူရင်အဖိုးခါတပြားမှမကုန်ဘူးသူက high school မှာတက်နေတဲ့အချိန်မှာပတ်စံမပေးရတဲ့အတွက်ကြောင့်အဲ့ဟိုတက္ကသိုလ်ရဲ့ class တွေကိုတန်းယူထားတဲ့ခါကျတော့ကြိုပြီးယူတဲ့ခါကျတော့ပတ်စံလည်းမကုန်ဘူး credit တော်တော်များများလေးသူတို့ရထားပြီးပြီဥပမာတချို့ဆို20 30လောက်ပြီးရထားကြပြီ
ကိုအောင်စီစဉ်တင်ဆက်တဲ့တူတာဆုံလင် American တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုအလှည့်ပေးကြအောင်ပါဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားပါတယ
်ဒီတစ်ပတ်တော့အာကာသရဲကအမှိုက်တွေကဘာမျိုးဘောကိုမထင်မဖဲကြာလာရင်ဘသူမှတာဝန်ရှိတယ်နိုင်ငံတကာမှာဘလူမူတွေချပြီးဖြည့်ရှင်းကြတယ်ဆိုတာတွေကိုပြောပြပေးပါပါမနက်ငယ်မြောက်ပိုင်းကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်လောက်ကတခုမှာ2016နိုဝင်ဘာလတုန်းကအရှိ15ပေရှိတဲ့စလင်ဒါပုံတတုအပိုင်းစာကြီးတခုနဲ့သူ့နဲ့တိတ်မွေးတဲ့နေရာမှာတော့တရုတ်စာရီပါတဲ့အပိုင်းအစာငယ်တခုကြာရောက်ခဲ့ပါတယ်။ဒီအပိုင်းစာရီဟာအချိန်ပြည့်မြင့်နဲ့ရောက်လာပြီးသူတို့ကြလာတဲ့ကပောက်ကွဲတန်နဲ့တူတယ်လို့ဒေသခံတွေကပြောပါတယ်။ကြီးတဲ့အပိုင်းစာကပေ150လောက်ခုန်ထွက်သွားပြီးမှရေဆက်ရှွန့်ရဲကိုကြာသွားတာဖြစ်ပြီးသူကြောင့်ထိခိုက်မှုတစုံတရာမရှိခဲ့ပေမဲ့သေးတဲ့အပိုင်းကတော့အနားကအိမ်တလုံးရဲ့ခေါင်းမိုးကိုထိခိုက်စေခဲ့တယ်လို့ဆိုပါတယ်။အ အပိုင်းဆာအကြီးဟာထိပ်ပိုင်းမှာဝါယာကျိုးတွေပါပြီးအင်ဂျင်နဲ့တူတယ်လို့မျက်မြင်တချို့ကပြောကြပြီးအစိုးရထုတ်သတင်းစာမှာတော့ satellite ဂျိုရုဒါမှမဟုတ်လေယာဉ်ဒါမှမဟုတ်ဒုံးကျည်ရဲ့အစိတ်ပိုင်းတစ်ခုဖြစ်မယ်လို့ယူဆရကြောင်းပဲဖော်ပြပြီးအသေးစိတ်ကိုမပြောပါဘူး Southampton တက္ကသိုလ်ကအာကာသစွန့်ပစ်ပစ္စည်းဆိုင်ရာသုတေသနပညာရှင် Clement Rumph ကတော့မြမမေဘောကိုဒီအပိုင်းဆာမကြခင်တည်းကအဲ့ဒီနေရာနဲ့မိုင်တထောင်လောက်အကွာမှာရှိတဲ့တရုတ်ကဂျူကွန်ဂျိုရူစခန်းကနေပြစ်လွတ်ခဲ့တဲ့ Long March to Rocket ရဲ့အစိတ်ပိုင်းဖြစ်နိုင်ကြောင်းခန့်မှန်းခဲ့ပါတယ်တချို့သိပ္ပံပညာရှင်တွေကတော့ကချင်ပြည်နယ်နဲ့မိုင်400ကျော်လောက်အကွာမှာရှိတဲ့စီချွမ်းပြည်နယ်စီချမ်းမြို့ကဂျိုရူတွေလွတ်တင်တဲ့နေရာကနေကျလာတာဖြစ်နိုင်တယ်လို့တွက်ကြပါတယ်တရုတ်ဘက်ကတော့အတည်ပြုချက်မပေးပါဘူး NASA အာကာသစူးစမ်းရေးအဖွဲ့ကသိပ္ပံပညာရှင်ဒေါက်တာပရီဒါတင်ကတော့ rocket ကဘာပတ်လမ်းလဲကိုရောက်ဖို့အတွက်အားယူတဲ့ပထမအဆင့်နဲ့ဒုတိယအဆင့်အစိတ်ပိုင်းတွေတဲကဖြစ်နိုင်ကြောင်းနဲ့ဒီပိုင်းတွေဟာ rocket ပြစ်လွတ်တဲ့နေရာနဲ့တိတ်မဝေးတဲ့နေရာတွေတဝိုက်မှာကြာရောက်လေရှိတယ်လို့ထိခိုက်ပျက်စီးမှုတွေရှိတတ်တယ်လို့လည်းပြောပါတယ်
။အာကာသစွန့်ပစ်ပစ္စည်းတွေကအာကာသထဲမှာနေပဲနဲ့ကဘာပေါ်ပြန်ကျလာတဲ့အခါကျတော့သူ့မီးလောင်ပြီးပြက်ကျတဲ့ဟာအပြင်မီးမလောင်ဘဲနဲ့တစိမ့်တစ်ပိုင်းနေပြက်ကျလာတဲ့အခါကျတော့ပြက်ကျလာတဲ့ဒုတဲ့ပမာဏကြီးပြီးတော့တဏှာယိုမိုင်း1000ကျွဲ2000လောက်နဲ့ကဘာလေဒူတွေကနေပြီးတော့အရှိန်နဲ့ဆင်းလာတဲ့အခါကျတော့ဒီလူနေရက်ွက်တွေမြို့တွေရွာတွေပေါ်ကျတဲ့အခါအပြက်စီးတွေများပါတယ်ဒါအပြင်ဒုံပြန်လွတ်စခန်းကြီးကဘာပေါ်မှာမြောက်များစွာကြီးတဲ့အထက်ကနေပြီးတော့လွတ်တင်လိုက်တဲ့နေရာရဲ့ပတ်ဝန်းကျင်မှာဒုံပြန်ရဲ့ပထမဆင့်တို့ဒုတိယဆင့်တို့ဟာကဘာလီတူတဲ့ကိုအချိန်နဲ့ပြန်ကျလာတဲ့အခါကြလို့ရှင်အိမ်ကြီးပျက်စီးတယ်လူအသေးပျောက်ရှိတယ
်ဒီလိုအာကာသအမှိုက်တွေမြေပြင်ပေါ်ကိုပြန်ပြီးကျရမှာထိခိုက်မှုတွေရှိနိုင်တဲ့အတွက်အာကာသဝန်းကျင်နဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေကြားစည်းကမ်းတွေတက်မှတ်ပြီးသဘောတူညီချက်တွေချထားပါတယ်
1998ခုနှစ်မှာ Outer Space Treaty ဆိုတဲ့ကမ္ဘာနိုင်ငံများပါဝင်တဲ့အာကာသဝန်ကျင်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားပါတယ်။အခုအချိန်မှာနိုင်ငံ100ကျော်ပါပြီးတော့ American Russia, ပြင်သစ်အင်္ဂလန်၊ဥရောပနိုင်ငံများ၊ဂျပန်အစပြင်တရုတ်နိုင်ငံလည်းပါပါတယ်။ကမ္ဘာနိုင်ငံပါဝင်မှုရှိမရှိတော့ကျွန်တော်မသိသေးပေမဲ့ပါဝင်တဲ့နယ်လို့ထင်ပါတယ်။ဒီပါဝင်တဲ့နိုင်ငံတွေကအာကာသစူးစမ်းလေ့လာရေးတို့သိပ္ပံသုတေသနအချက်လက်တွေအာကာသဝန်ကျင်ကိုအသုံးပြုပြီးတော့မိုးလေဝသရာသီဥတုဘူမိပေဒါ၊ယူပပေဒါ၊ဓာတုပေဒါနောက်ပြီးတော့ဆက်တွေ့ရေးကိရိယာဂျိုတုအားအစပြုလုပ်ပိုင်ခွင့်ရှိပါတယ်။အဲ့တော့အဖွဲ့ဝင်နိုင်ငံအချင်းချင်းလည်းဒီအာဂတနီးပညာဖလှယ်ဖို့သဘောတူညီခဲ့တဲ့အပြင် DBEP ဆိုင်ရာအာဂတဝန်ကျင်ကိုအသုံးပြုဥပဒေနဲ့စည်းကမ်းတွေကိုလည်းလိုက်နာဖို့အတွက်ကိုသဘောတူလက်မှတ်ရေးထိုးထားကြပါတယ
်။အခုလိုနီးပညာဖလှယ်တာတွေသုတေသနလောက်တာတွေအပြင်အာဂတကစွန့်ပစ်ပစ္စည်းတွေကျလာလို့ထိခိုက်ခင်ဘယ်သူစီမှာတာဝန်ရှိတယ်ဘယ်လိုအရေးယူဆောင်ရွက်ရမယ်ဆိုတာကိုပါပြထန်ထားတာပါ
မိမိနိုင်ငံအတွက်အာကာသဝန်ကျင်ကိုအခြေခံပြီးသုတေသနပညာရေးစီးပွားရေးဆက်သွယ်ရေးတိုးတက်မှုလုပ်တဲ့ဟာမှာအပြည်ပြည်ဆိုင်ရာထိခိုက်နေတာဆုံးရှုံးမှုကိုလည်းကာကွယ်ထိန်းသိမ်းဖို့တာဝန်ရှိတယ်ဆိုပြီးတော့ Outer Space Treaty ပြည်ညင်းစာရန်တဲ့မှာပါဝင်ပါတယ်အဲ့တော့နိုင်ငံတနိုင်ငံရဲ့အစိုးရပိုင်နဲ့ဂျိုဒူပဲဖြစ်ဖြစ်ဒုံးပြန်ပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်အဲ့ဒီနိုင်ငံမှာရှိတဲ့ပုဂ္ဂလိကပိုင်နဲ့ဒုံးပြန်ပဲဖြစ်ဖြစ်ဂျိုဒူပဲဖြစ်တင်လိုက်လို့ရှိရင်တင်လိုက်တဲ့ပစ္စည်းကြောင့်ပျက်စီးသွားခဲ့သည်မိမိတိုင်းပြည်မှာပဲဖြစ်ဖြစ်သူတစ်ပါးတိုင်းပြည်မှာပဲဖြစ်ဖြစ်ဒီလိုဖြစ်ခဲ့လို့ရှိရင်လွတ်တင်လိုက်တဲ့တိုင်းပြည်ကနေပြီးတော့မှတာဝန်ယူပြီးတော့အကုန်ပြန်လျော်ပေးရပါတယ်ဥပမာအကယ်၍ကျွန်တော်တို့ဗမာပြည်မှာဒုံးပြန်လွတ်တင်စခန်းမရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ဗမာပြည်ကနေပြီးတော့ဆက်သွယ်ရေးဂျိုဒူနီးပညာသုတေသနဂျိုဒူလွတ်တင်မယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံတစ်ခုဂျပန်တစ်ခုတွားပြီးလွတ်တင်တဲ့အခါကြလို့ရှိရင်ကိုပိုင်တဲ့ဂျိုဒူဖြစ်တဲ့အတွက်အာကာသရောက်သွားတဲ့အချိန်ပဲဖြစ်ဖြစ်ဂျိုဒူပျက်စီးသွားခြင်းပဲဖြစ်ဖြစ်လွတ်တင်တဲ့ဂျိုဒူပိုင်ဆိုင်တဲ့နိုင်ငံကနေပြီးတော့အကုန်လျော်ပေးရပါတယ်နောက်တစ်ခုကလွတ်တင်လိုက်တဲ့ဂျိုဒူကဗမာပြည်ရဂျိုဒူတစ်ခုဆိုပါစို့နောက်ဂျိုဒူတစ်ခုကတခြားနိုင်ငံကအဲ့ဒီဂျိုဒူတစ်ခုအာကာသထဲမှာအကဲရင်များတစ်စုံတစ်ခုတော့အကြောင်းအရာကြောင့်မလွဲမဆောင်သာတိုက်ပြီးခဲ့တယ်လို့ရှိရင်ကဘာလီတူတဲ့ကိုပျက်စီးပြီးပြန်ကျလာတဲ့အခါမှာမီးလောင်ပြီးကျသွားရင်တော့အရေးမကြီးမပျက်စီးတဲ့အစိတ်ပိုင်းတွေဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဘယ်နေရာမှာဖြစ်ဖြစ်ကျလို့ရှိရင်ပိုင်တဲ့နိုင်ငံတစ်ခုကနေပြီးတော့မှညီတူမျှတူခွဲဝေပြီးတော့မှကြော်ကြီးကုတ်ပေးရပါတယ်
2018ထဲမှာတော့တရုတ်အာကာသလေလာရေးစခန်းကြီးကမ္ဘာမြေပေါ်ကိုပြန်ပြီးကြမယ်ဆိုတဲ့ကြေညာချက်ကြောင့်လူတွေအတော့ကိုထိတ်တလန့်ဖြစ်ခဲ့ကြရတာပါ
Titan 1 ဆိုတဲ့ experimental Santa Fe Agata စခန်းကိုလွန်ခဲ့တဲ့2013ခုနှစ်ကတရုတ်ပြည်ကပြစ်တင်ခဲ့ပါအခု2018ခုနှစ်ဧပြီလ1ရက်နေ့မှာကမ္ဘာပေါ်ကိုပြက်ကြတော့မယ်လို့ပြောတဲ့အခါကျတော့ဒီ Agata စခန်းက8တန်ခွဲ9တန်လောက်လေးပြီးတော့တနအယူ1000ခွဲ2000လောက်ချိန်နဲ့ဘယ်မှာကြမလဲဆိုတာမသိပါဘူးပြန်ကြမယ်ကလူတွေမျိုးရွာပေါ်ကြမလားဆိုပြီးတော့မှအထိတ်လန့်ဖြစ်ခဲ့ပါတယ်ကံကောင်းကျင်တော့ဒီဟာဒီကဘာလေးတူတဲ့ရောက်တဲ့အခါမှာအစိတ်စိတ်အပွားပေါ့ဗောနော်လေးတူနဲ့တိုက်ပြီးတဲ့အခါကျမီးလောင်ပြက်သွားပြီးတော့တချို့ဒစိတ်တစ်ပိုင်းလောက်ပဲအစိတ်တောင်တမုတ်တရားတွေကိုကြားခဲ့ပါဒါကြောင့်လူအသေးအပြောင်းမရှိခဲ့ပါဘူ
းဒီလိုအဖြစ်မျိုးတွေဟာအချိန်မရွေးကြုံရနိုင်တာမို့2016ထဲမှာအာဂါသအမိုက်ကြာရတဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအာဂါသဝန်ကျင်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတယ်ပါလေလို့ဒေါက်တာပရိသာတင်ကအကြံပေးခဲ့ကြောင်းတင်ပြရင်းဒီသတင်းဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးနော
်ဒေါက်ကမြူတဲ့စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်တောတာရှင်များရှင်မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတေဆုံးနေရပါတယ်။ဒီလိုစစ်ပွဲတွေရက်စဲရေးအတွက် VOA မှာတေးသချင်းတောင်းကျင်နေဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုပေးပို့နိုင်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်သစ်တာအမှတ် 855 ရန်ကုန်ဗဟိုစာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ရှင်။မကြခင် VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးမှာပါ။
American Bionzu Texas Penal Center Fee မြို့ကအထက်တန်းကျောင်းမှာဒီကနေ့မနက်ပိုင်းကတနက်ဖြစ်ကတ်မှုဖြစ်ပွားတာကြောင့်ကျောင်းသူကျောင်းသားတချို့တိစုံမှုရှိခဲ့ကြောင်းသတင်းတွေမှာဖော်ပြပါတယ်။လူတချို့လည်းဒဏ်ရာရခဲ့ပြီးတနက်သမားကိုတော့ကျောင်းအနီးမှာဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းမှာအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုသတ်မှတ်လိုက်ကြောင်းဒီကနေ့ထုတ်ပြန်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညင်ညာချက်မှဖော်ပြထားပါတယ်။ဒေသတွင်းမှာတော့ရောဂါကူးစက်မှုအဆင့်ကိုအလယ်အလတ်အဆင့်ကနေအမြင့်ဆုံးအဆင့်ဖြစ်ပြောင်းလဲခဲ့ပြီးနိုင်ငံတကာမှာတော့အနိုင်ဆုံးအဆင့်ဖြစ်သတ်မှတ်ထားတာပါ။အနောက်မြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့လူသတန်းလောက်နေထိုင်တဲ့ဘန်ဒါကာမြို့မှာယောဂကုသနေမှုကိုအတည်ပြုခဲ့ပြီးတဲ့နောက် WHO ကအခုလိုပြောင်းလဲသတ်မှတ်လိုက်တာပါခင်ဗျာ။မလေးရှားဝန်ကြီးချုပ်ဟောင်းနဂျစ်ရဇက်ရဲ့အင်ကိုဒီကနေ့မနက်အစောပိုင်းမှာရဲကတော်များများရောက်လာတဲ့အတွက်သူ့ကိုဖမ်းတော့မယ်ဆိုတဲ့ခမန်းပြောဆိုမှုတွေတိုးလာနေပါတယ်။ငွေဆက်ကူတွေလက်ဝတ်ရတနာတွေနဲ့တခြားအဖိုးတန်ပစ္စည်းတွေပါတဲ့တန်ဖိုးကြီးလက်ကမ်းအိတ်284လုံးနဲ့ခရီးဆောင်လက်ဆွဲသစ်တာ82လုံးကိုရဲကဒီကနေ့တင်ဆက်လိုက်ပါတယ်။အချင်းပြချစားမှုငွေကြေးခေါ်ဝါချမှုတွေဆွဆွဲချက်တွေနဲ့မစ္စနဂျစ်ကိုစုံစမ်းစစ်ဆေးနေတာရဲ့တစိမ့်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာလည်းဖြစ်ပါတယ်။ကွာလာလမ်ပူမြို့ကအစင်းမြင့်ကွန်ဒိုအဆောက်အဦတစ်ခုမှာနဂျစ်နဲ့ပတ်သက်နေတဲ့တိုက်ခန်းတွေကိုလည်းဂျာတာဘရင်းနီနှောင်းမင်းကစတင်ပြီးတော့ဝင်ရောက်ရှာဖွေရမှာအဖိုးတန်ပစ္စည်းတွေကိုသိမ်းယူနိုင်ခဲ့တယ်လို့အာနာဘိုင်းနီကသတင်းထုတ်ပြန်ပါတယ်။ပါလက်စတိုင်းတွေရဲ့လူခွင့်ရေးကိုအစ္စရေးဘက်ကစနစ်ကြပိတ်ပင်တားဆီးတဲ့အတွက်ဆိုပြီးအစ္စရေးကိုကုလသမဂ္ဂလူခွင့်ရေးမှာမင်းကြီးကပြစ်တင်ပြောဆိုသွားတယ်။ဒီသတင်းပတ်အစောပိုင်းဂါဇာဒေသမှာဖြစ်ပွားခဲ့တဲ့ပါလက်စတိုင်းတွေရဲ့ဆန္ဒပြပွဲအတွင်းတေဆုံးဒဏ်ရာရသူနည်းသောအောင်အစ္စရေးဘက်ကအထောက်လွှဲခံခဲ့တဲ့အထောက်အထားအနေချင်းမတွေ့ရတယ်လို့လူခွင့်ရေးကော်မရှင်နာမင်းကြီးဇာယက်ရိုက်ယက်အယ်ဟူစိန်ကပြောပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့် engineer ကတော့ Nick Evanos ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 30 52ကနေအတန်လွှင့်နေတာဖြစ်ပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မမြသင်းအောင်ပါ။
This program has come to you from the Voice of America, Washington.